Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်။ VOA America အသံရ2024ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ပုတ်ထုနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190ထူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
လူသားချင်းစာနာထောက်ထားမှုအရအစ္စရေးဟာမတ်စစ်ပွဲချက်ချင်းအပြည့်အဖို့ကုလသမဂ္ဂလူမျိုးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်အောင်စုကဗီဒီယိုသုံးပယ်ချပါတယ်။အာဂသရဲ့နျူကလ িয়ার လက်နက်တန်းစတင်မှုကိုလက်မခံဆန့်ကျင်တယ်လို့ရုရှားသမ္မတကတံပြန်ပြောဆိုခဲ့ပါတယ်။တည်ဆုံးသွားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်နေဗယ်နီရဲ့ရုပ်လောင်းပြန်လွှဲပြောင်းပြီးဖို့ဝီခင်ဖြစ်သူကရုရှားသမ္မတကိုမြစ်တာရဲခံခဲ့ပါတယ်။
မွန်ခွဲထရက်ဖွဲ့စစ်မှုထမ်းဖို့ဖိတ်ခေါ်တဲ့အပေါ်မွန်လူငယ်တွေရဲ့အမြင်သဘောထားမြို့နယ်နိုင်ငံတကာလုံခြုံရေးကီလာကံမှာမြန်မာနိုင်ငံကိုစားပြုပြီး NUG တက်ရောက်ခဲ့တဲ့အကြောင်းအမေရိကန်ကတူရကီကိုချင်းချက်နဲ့ F-35 တိုက်လေယာဉ်တွေရောင်းမဲ့အခြေအနေကင်ဆာရောဂါရှင်တွေတိုးပွားလာမဲ့အရေးချက်မှိုက်ဆန်ရသတင်းဆောင်မတို့ကိုတော့သတင်းတွေအပြီးမှနားဆင်ချရပါမယ်ရှင်။အဘချင်းကနာရီတင်းမှာတော့မြေကြီးဩစာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှားကြီးစွာအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်တဲ့တွေကိုဥတီမောင်တန်ကတင်ပြပေးပါမယ်ရှင
်။အစ္စရေးဟာမတ်စစ်ပွဲမှာလူသားချင်းစာနာထောက်ထားမှုအရချက်ချင်းပြစ်ခတ်ရဆဲဖို့တောင်းဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုအမေရိကန်ကအင်္ဂါနေ့မှာဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ဒါစားကလုံးပြောင်းရေးဆွေးနွေးပွဲတွေကိုဒီဆုံးဖြတ်ချက်ကအနောက်ရှက်ပေးလိုက်မယ်လို့အမေရိကန်ကအကြောင်းပြပါတယ်။လူညိုရင်ကောင်းစီမှာအဖွဲ့ဝင်15နိုင်ငံရှိတဲ့အနေနဲ့ဗြိတိန်တိုင်းငံကပဲမဲမဲပေးပဲနေခဲ့ပြီးအစုပြုချက်က73မဲ့တမဲရခဲ့ပေမဲ့အမေရိကန်ရဲ့ဗီဒီယိုကန့်ကွက်မှုကြောင့်ဆုံးဖြတ်ချက်မချမှတ်နိုင်ခဲ့တာပါ။ဂါဇာမှာအပြစ်ပတ်ရဖို့တောင်းဆိုတဲ့လူညိုရင်ကောင်းစီရဲ့အစုပြုဆုံးဖြတ်ချက်တွေကိုအမေရိကန်ကတတိယအကြိမ်မြောက်အဖြစ်ဗီဒီယိုနဲ့ပယ်ချလိုက်တာလည်းဖြစ်ပါတယ်။လူတွေအစုလိုက်အပြုံလိုက်ဆက်ပြီးတတ်နိုင်အောင်ဂါဇာကိုဆက်လက်သိမ်းပိုက်ထားဖို့အမေရိကန်ဗီတိုကမီးစိမ်းပြလိုက်တာဖြစ်တယ်လို့ဟာမတ်အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီရင်တည့်ရတုန်းကတော့အမေရိကန်ကအပြတ်အစုပ်ပြုချက်တည့်ကိုဖျက်ခဲ့ပါသေးတယ်။အမေရိကန်ရဲ့အစုပ်ပြုချက်မှာယာယီအပြစ်ရရေးနဲ့ဒဇာကန်လွတ်ပေးရေးကိုချိန်ထားပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်အောင်ကန့်သတ်ထားချက်တွေကိုဖယ်ရှားဖို့တောင်းဆိုထားခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရိုရဲ့ပေါင်းဆက်ညှိနှိုင်းရေးသံတမန်ဟာဒီပတ်ခီးစဉ်မှာဟာမတ်ဖန်ဆီးထားတဲ့တရားခံကိစ္စနဲ့ရာဖာမြို့ထိုးစစ်တဲ့ပတ်သက်လို့အစ္စရေးစီကအမှတ်ခံချက်ရရှိအောင်ဆောင်ရွက်နေမယ်လို့အင်ဂျီရိုကအင်္ဂါနေ့ကပြောလိုက်ပါတယ်။အင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေမှာအီဂျစ်နဲ့အစ္စရေးမှာအရှိလေပိုင်းနဲ့မြောက်အာဖရိကဆိုင်ရာပေါင်းဆက်ညှိနှိုင်းမှုမစ္စတာဘရက်မက်ဂတ်ကတရားခံဆိုင်ရာသဘောတူညီချက်အတွက်ဆွေးနွေးမှာဖြစ်တယ်လို့အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။ဒါပြင်ပါလက်စတိုင်းအရက်သားတွေကိုမကားခွန်နိုင်ပဲရာဖာမြို့စစ်ဆင်မှုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစိုးရိမ်နေပြီးမစ္စတာမက်ဂတ်ကအစ္စရေးနဲ့ဆွေးနွေးမှာဖြစ်တယ်လို့မစ္စတာကာဘီကပြောပါတယ်။ရာဖာမြို့မှာပါလက်စတိုင်းတစ်တပ်မှ၄တန်းခိုးလုံနေကြပါတယ်။လက်ရှိအခြေအနေအောက်မှာရာဖာစစ်ဆင်ရေးကဘေးအန္တရာယ်ပဲဖြစ်ပါလိမ့်မယ်လို့ဂျွန်ကာဘီကဆိုပါတယ်။ရာဖာစစ်ဆင်ရေးကတုတ်တန်တစ်စပြင်ဖြစ်သွားနိုင်ပါတယ်လို့နယ်ချီးမချဆရာဝန်များအဖွဲ့ MSF အမှုဆောင်ဒါရိုက်တာအဗရီဘတ်ဝိုက်ကအမေရိကန်မှာအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်။အကသတဲကိုနျူကလ িয়ার လက်နက်တွေပို့တာဆန့်ကျင်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကအင်္ဂါနေ့ကပြောလိုက်ပြီးအကသခြေဆိုင်ဂျိုရူးဖြတ်လက်နက်ရုရှားကလုံနေတယ်ဆိုတော့အမေရိကန်ရဲ့ဆွဆွဲချက်ကိုပယ်ချလိုက်ပါတယ်။အဒီလိုစနစ်မျိုးရုရှားကလုံနေတဲ့အတွက်အမေရိကန်ကစိုးရိမ်ကြောင်းဒါပေမဲ့ကမ္ဘာပေါ်ကလူတွေအတွက်ချက်ချင်းမေးအန္တရာယ်တော့မရှိကြောင်းပြီးခဲ့တဲ့ပတ်ကအမေရိကန်ကပြောခဲ့တာပါ။အာဂါတာထဲမှာနျူကလ িয়ার လက်နက်တပ်စီရေးကိုကျွန်တော်တို့လုံးဝအုပ်စုအမြဲတမ်းဆန့်ကျင်ခဲ့တာပါလို့ကာကွယ်ရေးဝန်ကြီးဆာဂေးရှိုင်ဂူနဲ့အစည်းအဝေးမှာပူတင်ကပြောပါတယ်။အနောက်ကတင်လာတဲ့စူးစူးညံ့ညံ့အတန်တွေတဲကဒါကတခုဖြစ်ပါတယ်လို့လည်းပူတင်ကဆိုပါတယ်။အမေရိကန်ကလုံနေတယ်လို့ပြောတဲ့စနစ်ရုရှားမှာမရှိပါဘူးလို့ကာကွယ်ရေးဝန်ကြီးရှိုင်ဂူကလည်းပြောပါတယ်။အာဂါတာထဲမှာပူပေါင်းဆော်ရဲမှုခိုင်မာအောင်လုပ်ဖို့ရုရှားကကြိမ်ပန်းများစွာပြောခဲ့ပေမဲ့ဖြစ်မလာခဲ့ဘူးလို့မစ္စတာပူတင်ကဆိုပါတယ်။ယူကရိန်းစစ်ကြောင်းနောက်နိုင်ငံတွေကပိတ်ဆို့အရေးယူခဲ့တဲ့အတွက်ပူးပေါင်းဆောင်ရွက်မှုပြတ်ခဲ့ရပြီးရုရှားရဲ့အာဂါတာအစီအစဉ်တွေအထိနာခဲ့ရတာပါ
။ VOA America န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရှင
်ပို့ဒူးမနေ့ကင်းသတင်းတွေကို VOA ရုပ်သံကနေဆက်လက်ကြေညာနေပါတယ်ကိုယ်တိုင်ခါရှိရှိတကြိုတိုင်အောင်သူ့သားရဲ့အလောင်းကိုထုတ်ပေးဖို့ Alexei Navalny ရဲ့အမေက Russia သမ္မတပူတင်ကိုတောင်းခံလိုက်ပါတယ်။ဗီဒီယိုထဲမှာမိခင် Lyudmila Navalnaya ကအတိတ်အကျဉ်းစခန်းတန်ဆူဂျိုဝဲအပြင်ကနေအခုလိုမြစ်တာရက်ခံလိုက်တာပါ။ Russia အတိုက်ခံကောင်းဆောင် Alexei Navalny ဟာအကျဉ်းကျခံနေစဉ်တောက်ချာတိုင်းမှာကွယ်လွန်သွားခဲ့ပြီးတဲ့နောက်စနေနေ့ကလေးကမိခင် Navalnaya ကသူ့သားအလောင်းကိုတောင်းဆိုနေခဲ့တာပါ။အလောင်းကဘယ်နေရာမှာရှိလဲဆိုတော့ကိုလည်းအားမပိုင်တွေကသူ့ကိုမပြောကြဘူးလို့ပြောပါတယ်။ကျမသားကိုကျမနောက်ဆုံးတွေ့ပြရစေ။ Alexei အလောင်းကိုချက်ချင်းထုတ်ပေးဖို့ကျမတောင်းဆိုပါတယ်။ဒါမှသာသူ့ကိုလူသားတယောက်လို့ကျမတကြိုးနိုင်မှာပါလို့ဗီဒီယိုထဲမှာမိခင်ဖြစ်သူက Russia သမ္မတပူတင်ကိုပြောပါတယ်။သမ္မတပူတင်ကသူ့ယောက်ျားကိုတောက်လိုက်တာဖြစ်တယ်လို့ဇနီးဖြစ်သူ Yulia Navalnaya ကလည်းပြောထားပါတယ်။ဒါကိုဖုံးကွယ်ထားဖို့အတွက်အလောင်းထုတ်မပေးတာလို့ Navalny အဖွဲ့ကစွပ်စွဲပြောခဲ့ပေမဲ့ဒါဟာအခြေမြစ်မရှိစော်ကားပြောဆိုချက်ဖြစ်တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ညှင်းဆိုထားပါတယ်ယူကရိန်းအကူအညီပေးရဥတွေကြားရလက်နက်တွေကိုယူကရိန်းကိုပို့ပေးမှာဖြစ်ပေမဲ့ရင်းငွေတွေကိုအမေရိကန်မှာပဲအသုံးပြုမှာဖြစ်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကအင်္ဂါနေ့ကပြောလိုက်ပါတယ်ပေးထွက်ဒုံးကြီးတွေတိရှိဖို့အတွက်အရီဇိုနာပြည်နယ်ဂျေဗလင်ဒုံးကြီးတွေအတွက်အလာဘားမားပြည်နယ်လက်နက်ကြီးငယ်တွေထုတ်လုပ်ဖို့အတွက်Pennsylvania, Ohio နဲ့ Texas ပြည်နယ်တွေမှာအသုံးပြုမှာဖြစ်တယ်လို့သမ္မတ Biden ကဆိုပါတယ်။အမေရိကန်ပြည်သူတွေရဲ့လိုအပ်ချက်ကိုယူကရိန်းအခုပေးရေးဥပဒေကြမ်းကဖြည့်ဆည်းမပေးနိုင်ဘူးဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌ Mike Johnson ကဥပဒေကြမ်းကိုမဲခွဲဖို့ညှင်းဆိုခဲ့တဲ့အတွက်သမ္မတ Biden ကအခုလိုပြောနေတာဖြစ်ပါတယ်။တချို့ Republican အမတ်တွေကလည်းအစိုးရဟာပြည်တွင်းမှာငွေပိုသုံးတင်တယ်လို့ဝေဖန်နေကြတာပါ။ AB သတင်းဌာနကိုပေးတဲ့ Biden ရဲ့အစိုးရရဲ့စာရင်းအရယူကရိန်းအကူအညီ 60.8 ဘီလီယံနဲ့38.8 ဘီလီယံကအမေရိကန်စက်ယုံတွေကိုသွားမှာပါဒီနိုင်ငံခြားအကူအညီကိုစက်ယုံဆောက်လုပ်ရေးနဲ့ဝန်ထမ်းခံထားရေးတွေအတွက်လက်နက်လုပ်ငန်းတွေကကြိုတင်အသုံးပြုနေကြချိန်မှာလွတ်တော်ကအဆုံးဖြတ်မကျနိုင်တာဖြစ်ပါတယ်သူတို့ရဲ့တည်နာနေတဲ့အမကဇေနုံနဲ့စာချုပ်ချုပ်ပြီးမယ်လို့အစိုးရကအဆိုပြုတာကိုမြို့တော် New Delhi အပြင်မှာစခန်းချသပိတ်မောက်နေကြတဲ့အိန္ဒိယလယ်သမားတွေကပယ်ချလိုက်ပါတယ်ပယ်မျိုးမျိုးအစိစာ6မျိုးမျိုးပြောင်းတဲ့ဝါအစရှိတဲ့သီးနှံအတော်များများအတွက်အမတ်ကဇေနုံ9နှစ်စာချုပ်ကိုအစိုးရကပံ့ပိုးတဲ့တမဝါရမတွေကတဆင်ဝယ်မယ်လို့အစိုးရကကန့်လန့်ကြတာပါဒါပေမဲ့သူတို့ရဲ့သီးနှံအားလုံးအတွက်ဇေနုံအမတ်ခံဖို့တောင်းဆိုချက်အတိုင်းဆက်လက်ရည်တည်မှာဖြစ်တယ်လို့လည်းမကောင်းဆောင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဘိုဒူးနေ့မှာ New Delhi မြို့ထဲကိုထပ်မံခြိတက်ကြမယ်လို့လည်းလယ်သမားတွေကပြောကြပါတယ်မြောက်ပိုင်းမှာရှိတဲ့ပန်ဂျက်နဲ့ဟာယာနာပြည်တွေကလည်းသမားတွေကဥဆောင်ပြီးပြီးခဲ့တဲ့ပတ်ကချီတက်ဆန္ဒပြခဲ့ကြတာပါအမကဇေပြေဆိုးကပေးထားတဲ့ဂတိတွေတီးဖို့လဲလယ်သမားတွေကတောင်းဆိုကြပါတယ်အဲ့ဒီဂတိတွေကတော့လယ်သမားတွေဝင်ဝင်နှစ်ဆတိုးရေးနဲ့လယ်ရလုံသားတွေကိုပင်စင်ပေးရင်းနဲ့လယ်သမားတွေယူထားတဲ့ချင်းငွေတွေလျှော်ပေးရေးပဲဖြစ်ကြပါတယ
်ထိတ်တဲရောက်တဲ့နေ့ကိုဥတ္တမောင်တန်တင်ပြပေးသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်မှာဖြစ်ပါတယ်အရွယ်ရောက်လူငယ်တိုင်းစစ်မှုထမ်းရမယ်ဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်တဲ့နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကဒီအပေါ်တုံ့ပြန်လှုပ်ဆောင်မှုတွေရှိလာပါတယ်မွန်ပြည်နယ်မှာဆိုရင်တော့မွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသရင်းလူမျိုးဘာသာမရွေးစစ်မှုထမ်းမှုဖိတ်ခေါ်ပါတယ်ဒီအပေါ်မွန်ဒေသအခမ်းနဲ့မွန်လူငယ်တွေရဲ့အမြင်ဘယ်လိုရှိပါသလဲဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့တာကိုနှမ်းလောင်ပြောပြပေးပါမယ်ရှင်
စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့တနိုင်ငံလုံးရိုက်ခတ်မှုကြီးနေချိန်မှာပဲမွန်ပြည်နယ်အတွင်းမှာຫນွေဦးတော်လှန်ရေးနဲ့ပူးပေါင်းမယ်ဆိုရဲမွန်ပြည်သက်ခွဲထွက်အဖွဲ့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကနေသူတို့စီမအသက်18နှစ်ကနေ45နှစ်အတွင်းမွန်အမျိုးသားအကျိုးလိုလာသူများနဲ့စစ်မှုထမ်းနိုင်တယ်ဆိုပြီးတော့ကြေညာဖိတ်ခေါ်ပါတယ်စစ်ကောင်စီကကျင့်သုံးမယ်ဆိုတဲ့စစ်မှုထမ်းဥပဒေကြောင့်မြန်မာနိုင်ငံတခြားဒေသတွေနေတူပဲမွန်ပြည်နယ်အတွင်းမှာလည်းလူငယ်တချို့ပြည်ပကိုတရားဝင်ရောတရားမဝင်တဲ့လမ်းကြောင်းတွေကနေပါထွက်ခွာမှုတွေရှိနေတယ်လို့သိရပါတယ်။အခုလိုအချိန်မွန်ခွဲထွက်အဖွဲ့ကတသားတက်ခေါ်ယူစုဆောင်တဲ့အပေါ်ထောက်ခံတယ်လို့မွန်အမျိုးသားလူငယ်တအူက VOA ကိုပြောပါတယ်။
တို့ဒီခြေကောင်းစီရလို့ထွက်လိုက်တဲ့ဒီချက်မြင့်တဲ့မဆန်းမနေကဒီဥပဒေအကြောင်းပေါ်တော့ပုံမှန်ကတော့အများကြီးပြတ်ထွက်သွားရှိတယ်ဒါမှမဟုတ်ဒီနည်းတစ်ခုအနေနဲ့ပေါ့နော်ဟိုခိုင်းလို့တော့လို့မရတဲ့ဒီငယ်တွေရဲ့ဒီမှာရှိတဲ့ဒီငယ်တွေကြတော့ကျွန်တော်တို့အနေနဲ့ကြတော့ဟိုအားပေးရဲ့အဲ့ဒီကိုဝင်ရောက်တောင်းထမ်းဆောင်ဖို့ပေါ့နော်ဆိုတော့ဒီလိုမျိုးထမ်းဆောင်တာကအနေနဲ့ပြီးတော့တနက်အနေနဲ့ခံရတာတော့မဟုတ်ဘူးဒါအဆက်အသွယ်တန်ရာတော့ဟိုနေရာ၆ပြည်မျိုးရှိတယ်လို့ကျွန်တော်တို့ကိုယ်ညွှန်ကြည့်ရပါတော့ဆိုတော့ဟိုတနက်မကိုင်းချင်တဲ့လူတွေတော့လည်းချတော့ကန်ထားဒီမှာဝင်ရောက်ပြီးတော့ပူပေါင်းလို့ရတယ
်စစ်ကောင်စီကမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေကျင့်သုံးချိန်မှာအခုလိုဖိတ်ခေါ်မှုတွေကြောင့်အခွင့်အလမ်းဆုံးရှုံးနေတာလမ်းပြောင်းနေတဲ့လူငယ်တွေအတွက်ရွေးချယ်စရာလမ်းကြောင်းတစ်ခုဖြစ်စေတယ်လို့နောက်ထပ်မွန်အမျိုးသားလူငယ်တူကပြောပါတယ်ကျွန်တော်အမြင်ကတော့ကောင်းပါတယ်ဘာလို့လဲဆိုတော့ဒီစစ်မှုထမ်းဥပဒေကြောင့်တချို့ဘဲမှသွားစရာလမ်းမရှိဘူးလမ်းပြောင်းနေတဲ့လမ်းကြောင်းတစ်ခုရပ်သွားစေပါတယ်မွန်လူငယ်တွေအတွက်တော့ရွေးချယ်ဖို့လမ်းကြောင်းတစ်ခုရပ်သွားတာပါဒီလမ်းကြောင်းကကိုယ့်အတွက်လည်းအကျိုးရှိတယ်လို့လူမျိုးအတွက်လည်းအကျိုးရှိလိမ့်မယ်လို့မြင်ပါတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာပါမော်အမျိုးသမီးလူငယ်တူကတော့ကို့ကျမကိုဖန်တီးနိုင်ဖို့လူငယ်တွေဝိုင်းတွန်းရမယ်လို့ယုံကြည်တဲ့အကြောင်းအခုလိုမွန်ခွဲထက်အဖွဲ့ကစစ်သားစုဆောင်းတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ဘာတူကကိုပါရေချင်းရှိလဲကိုပါလည်း support ပေးနိုင်တဲ့အပေါ်မှာမူတည်ပြီးတော့မှအားဖြစ်သွားကြရင်တော့ဒါဒီငါတို့ဒီမျိုးမှန်းထားတဲ့လွတ်လပ်ခြင်းပေါ့နော်လွတ်လပ်ခြင်းကိုကကြပါကိုဖန်တီးခြင်းတွေကအမျိုးလက်ထားတဲ့ Federal Democracy တွေကိုမြန်မြန်ရောက်နိုင်မှာပေါ့နော်ဒီအားလုံးလောက်ပြိုင်တူတွန်းမယ်ဆိုရင်တော့မြန်မြန်ရောက်မယ်လို့လည်းယုံကြည်ပါတယ
်နောက်ထပ်မွန်အမျိုးသမီးတူကတော့စစ်သားစုဆောင်းမှုတွေမှာအတင်းကျပ်ခွဲယူတာမဟုတ်ပဲဆန္ဒရှိလို့ဝင်ရောက်တာမျိုးဖြစ်စေချင်တယ်လို့ပြောပါတယ်
အခုဒီမြန်မာပြည်ပါတီကတော့အဲ့လိုဖိတ်ခေါ်တဲ့ခါကြတော့လေကောင်းပါရဲ့ဒါပေမဲ့ဟိုအသေးအကျယ်ကြီးတော့မခေါ်စီချင်ဘူးပေါ့နော်ဒီလိုလူငယ်လေးဝိမတ်သူကြီးဆန္ဒရှိမှပဲခေါ်စီချင်တာအဲ့လိုလို့ရှိပါတယ်အဲ့လိုလူငယ်ပေါ်များတော့စိတ်ဝင်စားမှုရှိတယ်ပြင်တော့လေကောင်းတယ်ပို့ပြောတယ်ညနေချက်ချားချားပေါ့နော်ဒါပေမဲ့
တနက်ကင်ပြီးတော့စစ်တိုက်ချင်တဲ့သူရှိတယ်လို့စစ်မတိုက်ချင်တဲ့လူငယ်တွေလည်းရှိနိုင်တာကြောင့်အားလုံးကိုကြိုဆိုပြီးသူတို့အားသင်ရနေရာမှာချပေးဖို့လိုအပ်တယ်လို့လုံခြုံရေးအရာနာမည်မဖော်ပြလိုတဲ့မွန်နိုင်ငံရေးလှိလာသုံးသားသူတို့ကပြောပါတယ်
တချို့တွေကဟောပါဟိုတိုက်မယ်ဆိုတဲ့လူငယ်တွေကြတော့ဟိုသင်တန်းပေးလိုက်တယ်တနက်ပေးတယ်တိုက်မယ်ပိုင်းညကြတော့ဟိုပြဿနာမရှိဘူးတချို့တွေကဟိုစစ်ထဲမဝင်ချင်ဘူးကွာမတိုက်ချင်ဘူးဆိုတဲ့လူတွေအတွက်ကောဟာဟိုဟာမွန်ခွဲထွက်အနေနဲ့သူကပါစီစဉ်ပေးမလဲဆိုတဲ့ဟာကိုဟိုပြောဖို့လိုမယ်အဲ့တော့ဟိုမတိုက်ချင်ဘူးဆိုရင် supporting အနေနဲ့ဟိုတမင်းချက်မလားဘာလို့ပေးမလဲပေါ့နော်ဟိုနောက်တန်းနေရာမှာ supporting အများကြီးလိုတာ哦အဲ့ဒီနေရာမှာလည်းဟိုစစ်မတိုက်ချင်တဲ့လူတွေတဲ့အတွက်လည်းကြိုးဆိုးတယ်လာခဲ့ပါအဲ့အဲ့လိုမျိုးဖိတ်ခေါ်ဖို့လိုတယ်ပေါ့နော်အဲ့ဒါမှပဲဒီလူငယ်ပေါင်းစုံပေါ့နော်ဟိုပူပေါင်းပါဝင်လာပါလိမ့်မယ်ပေါ့နော်
ရှမ်းပြည်အတွင်းမှာတော့အသက်18နှစ်ကနေ45နှစ်အတွင်းရှိသူအားလုံးရှမ်းအမျိုးသားရဲ့အတွက်တာဝန်ထမ်းဆောင်ဖို့စစ်မှုထမ်းရမယ်လို့ရှမ်းတောင်ပိုင်းလက်နက်ကိုင်အဖွဲ့ RCSSSA ကလည်းကြေညာထားပါတယ်။ဒါပေမဲ့ RCSSSA ကထုတ်ပြန်မှုမှာတော့မဖြစ်မနေစစ်မှုထမ်းရမယ်သဘောဆောင်ပါတယ်။သူတို့ထုတ်ပြန်ချက်ထဲမှာပဲပြည်ပကိုရောက်နေသူတွေစစ်မှုပြန်လာထမ်းဖို့နိုင်ငံခြားကိုမိသားစုလိုက်ထွက်ပြေးတင်ဆောင်ရင်းကျန်နေတဲ့နေအုပ်စာတွေကိုတင်စီသွားမယ်လို့ဖော်ပြထားပါတယ်။ကရင်ပြည်နယ်အတွင်းမှာတော့ KNU ကရင်မျိုးသားအစည်းအရုံးကစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုကန့်ကွက်လိုက်ပြီးလူငယ်တွေတော်လှန်ရေးအဖွဲ့အစည်းတွေနဲ့လက်တွဲဖို့ဆိုပြီးတော့တိုက်တွန်းပါတယ်။နိုင်ငံအနှံ့မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်အတော်များများကလည်းအတင်းအကျပ်စစ်မှုခိုင်းတဲ့စစ်ကောင်စီစစ်မှုထမ်းဥပဒေကိုလက်မခံဖို့နဲ့လူငယ်တွေတော်လှန်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဖို့လုံဆောင်နေကြပါတယ်။စစ်ကောင်စီကစစ်မှုထမ်းဥပဒေကိုကျင့်သုံးမယ်လို့ကြေညာပြီးကြတဲ့ကလူငယ်အတော်များများဟာပြည်ပကိုထွက်ခွာဖို့ကြိုးစားမှုတွေရှိနေတယ်လို့ပဲတချို့နိစ္စရာပြည်သူကာကွယ်ရေးတပ်တွေနဲ့တိုင်းရင်းသားဒေသတွေကိုရောက်လာသူတွေလည်းရှိတယ်လို့သိရပါတယ်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။ဂျာမနီနိုင်ငံမှာပြုလုပ်တဲ့မြို့နယ်လုံခြုံရေးညှိလာခံမှာနှွေးဦးတော်လှန်ရေးကိုကမ္ဘာအရေးနဲ့ချိတ်ဆက်အောင်လုပ်နိုင်ခဲ့တယ်လို့ NUG နိုင်ငံဆိုင်ဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။ဖေဖော်ဝါရီလ16ကနေ18ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာလူဆိုင်ရာလုံခြုံရေးညီလာခံကြီးမှာမြန်မာနိုင်ငံကိုစားပြုဖို့ဖိတ်ကြားခံရတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်းကြီးဒေါ်စင်မအောင်ကိုမိုက်အချင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအခုမြူနစ်ဒီလုံခြုံရေးညီလာခံကိုဟိုဒေါ်စင်မအောင်တက်ရောက်တဲ့အခါမှာပေါ့နော်မြန်မာနိုင်ငံကိုကိုစားပြုပြီးတော့ NUG ဘက်ကပဲဟိုတက်ရောက်ခွင့်ရတာရှင်။ ဟုတ်ပါတယ်မြန်မာနိုင်ငံကဆိုလို့ရှိရင်ကျွန်မဒယ်လီဂေးရှင်းဟက်အနေနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်
ဒါကိုကြည့်မယ်ဆိုရင်မြူနစ်နီလာကန်ကဘာအတွက်အရေးကြီးတဲ့ဒီလုံခြုံရေးဆိုင်ရာဆွေးနွေးကြတဲ့နီလာကန်မှာဟိုစစ်ကောင်စီတက်ရောက်ခွင့်မရတဲ့အောင်ကြည့်မယ်ဆိုလို့ရှိရင်တော့ဟို NUG နေနဲ့နိုင်တန်မာရေးရမှာအတိမတ်ပြုခံရတဲ့အနေထားပို့ပြီးအားကောင်းလာတယ်လို့ယူဆလို့ရလားရှင
်ဟုတ်ကဲ့ဒါကတော့အဲ့ဒီလိုမျိုးယူဆမယ်ဆိုရင်လည်းယူဆလို့တော့ရပါတယ်ဒီလို platform မျိုးရဖို့ကတော်တော်ခက်ခဲပါတယ်ပြောရမယ်ဆိုလို့ရှိရင်ကဘာကောင်းဆောင်နေstate league ကိုပေါ့ leader စီပေါ့နော်အဲတိုင်းပြည်ကိုစားပြုပြီးတော့လာကြတဲ့ခေါင်းဆောင်တွေရှိတယ်နိုင်ငံတိုင်းဝန်ကြီးတွေလာကြတယ်အလှအဆောင်ကအဲခေါင်းဆောင်တွေကိုစားပြုပြီးတော့လာကြတာပေါ့နော်ဆိုတဲ့အခါကျတော့အလှအဆောင်နောက်ကန်နာဆောင်ကသူတွေလာကြတယ်သူအပြင်ကမ္ဘာခေါင်းဆောင်တွေထဲမှာဆိုရင်ဥပမာ American ဒုတိယသမ္မတလိုမျိုးနောက်ပြီးတော့ဒီပေါ့နော်တရုတ်နိုင်ငံတိုင်းဝန်ကြီးလိုမျိုးလာကြတယ်နောက်ပြီးတော့ Ukraine သမ္မတလိုမျိုးတက်ရောက်ကြတယ်ဆိုအစရှိတဲ့ပြောတာနမူနာတွေပြောတာပါဆိုတော့ဒီလိုမျိုးဒီဥရောပနိုင်ငံတွေဒေတာတွေကကောင်းဆောင်တွေလည်းတက်ရောက်ကြတာတွေရှိပါတယ်ဆိုတော့ဒီ conference ကြီးကတော့ပြောရမယ်ဆိုလို့ရှိရင်တော့လူပေါင်းparticipant ပေါင်းထောင်နဲ့ချီပြီးတော့တက်ရောက်ကြတဲ့ main event တွေ side event တွေလည်းပေါ့နော်တကယ်ကိုပြောရမယ်ဆိုလို့ရှိရင်တော့ကမ္ဘာအဆင့်ညီလာခံတခုလို့တော့ပြောလို့ရပါတယ်
အဲ့မှာကြည့်မယ်ဆိုလို့ရှိရင်ရောဟိုမြမရေးကိုဒီနိုင်ငံတကာဘက်ကကင်တွယ်သွားနိုင်မယ့်အနေအထားကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အဓိကတော့ကျမဒီညီလာခံကိုတက်ရောက်ဖို့ပေါ့လေလက်ခံလိုက်တာရောဒီ opportunity ဆိုယူချင်တာကဘောကအကြောင်းနဲ့အကြောင်းရှိတယ်ပေါ့နော်ကျမတို့မူလအလုပ်ဖြစ်တဲ့နိုင်ငံတကာအတိုင်းဝိုင်းမှာကျမတို့မြမအရေးအဂျန်တာကိုဆက်လက်ပြီးတော့ပေါ့နော်တည်ရှိနေဖို့လို့အဲနောက်ပြည့်ခါကျတော့ကမ္ဘာမှာလည်းပဲဟိုတစ်နှစ်တက်တစ်နှစ်ပို့ပြီးတော့စိန်ခေါ်မှုတွေများတဲ့ globally ပေါ့လေကမ္ဘာအင်အားကြီးနိုင်ငံတွေအာရုံစိုက်ရမယ့်အရေးတွေကမြန်မာနိုင်ငံအထက်ကျော်လွန်ပြီးအာရုံစိုက်ရမယ့်အရေးတွေကတစ်ခုပြီးတစ်ခုပေါ်ပေါက်လာနေတာဆိုတော့ကိုယ်တိုင်းပြည်ရဲ့ဒီပေါ့နော်ဒီရုံးကန်လှုပ်ရှားနေတဲ့လူဦးတော်လိုင်းကြီးကကမ္ဘာနိုင်ငံအသီးသီးကဟိုနိုင်ငံကြီးတချို့ကလွဲလို့ပေါ့နော်ကြည်ကြဲပြက်ပြက်မသိဘူးဖြစ်နေတာပေါ့ဆိုတော့အဲ့ဒီအတွက်တော့ဒီမှာနိုင်ငံပေါင်းစုံဒေသစုံကအတူတူလာကြတော့အဲ့ဒီမှာကျွန်တော်တို့မြန်မာပြည်အရေးမှာဘလို့ဖြစ်နေလဲဆိုတာတွေပြီးတော့ကျွန်မတို့အတွက်ချက်ချင်းပြန့်ပြန့်ပေါ့နော် globally awareness ရအောင်လို့ရသမျှကျွန်တော်တို့မှာရှိတဲ့ resource နဲ့အချိန်နဲ့ကိုကျွန်တော်တို့သုံးနိုင်ခဲ့တဲ့ platform ကိုသုံးပြီးတော့ပေါ့နော်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အဲ့တော့အဲ့ဒီ platform မှာပဲခုနလိုမျိုးကျွန်တော်တို့ဒီ event တွေလုပ်ပြီးတော့ဒီ event မှာလည်းပဲပေါ့နော်မြန်မာနိုင်ငံကိုကိုစားပြုပြီးတော့ဒီ global agenda နဲ့ချိတ်ဆက်ပြီးတော့ပေါ့လေမြန်မာအရေးကိုလည်းပဲပြောနိုင်တဲ့အနေအထားမျိုးခုနဒီပေါ့နော်ဒီ secretary Hillary Clinton လို့လူမျိုးပုံကူမျိုးတွေနဲ့ကျွန်တော်တို့တွဲပြီးတော့လုံနိုင်ခဲ့တာကတော့ဒီမှာအရေးကိုပို့ပြီးတော့ပေါ့လေဒီကမ္ဘာပြည်သက်ပို့တိအောင်လို့လုံနိုင်တဲ့အခြေအနေတစ်ခုကိုတော့ဖန်တီးပေးနိုင်ခဲ့ဆိုတော့ပြောချင်တာကဒီမှာဆက်တွေ့တဲ့တခြားသူတွေနဲ့ဆိုလို့ရှိရင်လည်းပဲသူတို့နိုင်ငံသားဒီလိုမျိုး issue တွေရှိနေတဲ့တိုင်အောင်မြန်မာအရေးဟာသူတို့ရဲ့နိုင်ငံသားရေးမူဝါဒရဲ့ priority ထဲမှာရှိနေသေးပါပဲဆိုတော့သတင်းစကားမျိုးတွေဂရိကုအမျိုးတွေတော့ကျမတို့ဟိုရခဲ့တာရှိပါတယ်ဒီစီဝေးကနေပြီးတော့
အခုနိုင်ငံတကာမှာဆိုရင်လေဟိုမြန်မာနိုင်ငံလိုမျိုးပဋိပက္ခတွေဖြစ်နေနိုင်ငံတွေပို့ပြီးဆိုးတာတွေလည်းရှိနေရပါတော့အခုဆိုရင် Israel Palestine တို့ now ဒီ Ukraine Russia တို့ဆိုတော့အဲ့ခါကျတော့အခုမြန်မာအရေးမှာလည်းဒီလိုပဋိပက္ခတွေသူတစ်ပြင် data တွေလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လို message မျိုးရခဲ့လဲရှင်
โอเคအဓိကတော့သူတို့ဟို global agenda လို့ဖြစ်လာနေတာကကျမတို့ရဲ့ဒီ online scam တွေပေါ့နော်ကျမတို့တိုင်းပြည်ရဲ့ territory ထဲမှာ base လုပ်ထားတဲ့ကိစ္စတွေနောက်ပြီးတော့ global issue ဖြစ်နေတာတွေကဥပမာ trafficking လို့ကိစ္စမျိုးတွေပေါ့နော်လူကုန်ကူးတဲ့ကိစ္စမျိုးတွေအဲ online scam တွေအဲနောက်ပြီးတော့မှုရစီဝါကိစ္စတွေစရှိတဲ့နေဆက်ချက်ကြောင့်မှုကင်းနေတဲ့အကျုံးဝင်နေတဲ့ကိစ္စတွေမှာကျမတို့ data ကိုဗဟုပြုတ်ပြီးဖြစ်လာတယ်။အဲကျမတို့ data ရမှာမှကျမတို့တိုင်းပြည်ကိုဗဟုပြုတ်ပြီးတော့ဖြစ်လာတယ်။အမှုအခင်းတွေက even တရုတ်တောင်မှပဲဒါသူ့နိုင်ငံသူနိုင်ငံသားတွေအတွက်ကိုပေါ့နော်။ငွေ security concern ဖြစ်လာတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အာရုံစိုက်လာတာတွေ့ရတယ်။ဆိုတော့အဲ့ဒါကကျမတို့ data တွေ issue တွေမဟုတ်ဘူး။အဲ data တွေကိုကျော်လွန်ပြီးတော့ပေါ့နော်ကျော်လွန်တဲ့နိုင်ငံတွေရဲ့နိုင်ငံသားတွေလည်းပဲလူကုန်မှုခံနေရတာရှိနေတယ်ဆိုတော့ဒါက global issue လို့ဖြစ်လာနေတော့ဒါမဲ့နိုင်ငံတော်တော်များများကဟိုတိတ်မသိကြအောင် globally ဒီ issue တွေကဒီမှာ base ဖြစ်နေရဲဆိုတော့မသိကြအောင်ဆိုတော့ဒါကိုလည်းပဲကျမတို့ကတော့ risk လုပ်နိုင်ခဲ့တယ်အထူးသဖြင့်မြန်မာနိုင်ငံမှာဒီလိုမျိုးဟိုစစ်တပ်က criminal gang တာတာလောက်ဖြစ်နေတဲ့အဲသူတွေကနေပြီးတော့ပဲ့ကိုင်နေတဲ့ယူ
မြန်မာနိုင်ငံဟာဒေတာတွေကျွန်တော်တို့တိုင်းပြည်ကနိုင်ငံသူနိုင်ငံသားတွေရဲ့ threat အတင်မကအောင်ဒေတာတွေက global threat အနေနဲ့ပါဖြစ်ပေါ်လာနေတယ်ဖြစ်ထွန်းလာနေတဲ့ဆိုတဲ့ဟာကိုတော့ကျွန်တော်တို့တချို့နိုင်ငံတွေကတော့တော်တော်လေးသဘောပေါက်ကြတယ်သဘောမပေါက်သေးတဲ့နိုင်ငံတွေလည်းညသဘောပေါက်လာအောင်လို့တော့ကျွန်တော်တို့ engage လုပ်နိုင်ခဲ့ပါ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။အမေရိကန်နဲ့တူရကီဆက်ဆံရေးတိုးတက်ကောင်းမွန်လာတာနဲ့အမျှရုရှားလို S-400 ဒုံးကျည်တွေကိုတတိယနိုင်ငံတစ်ခုခုကိုရွှေ့ထားရင်အမေရိကန်ကနောက်ဆုံးပေါ် F-35 တိုက်လေယာဉ်တွေကိုဝယ်ယူခွင့်ပေးမယ်လို့အမေရိကန်ကကန့်လန့်လိုက်ပါတယ်။ဒီဒုံးကျည်တွေဟာရုရှားတူကီနဲ့ဆက်ဆံရေးနှဆိုင်တာကိုပြသနေတဲ့သင်္ကေတပဲဖြစ်တယ်လို့ဒူရီယန်ဂျွမ်းအစ္စတန်ဘူကနေသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကတင်ပြပေးပါမယ်ရှင
်ရုရှားလေယာဉ်ပြည့် S-400 ဒုံးကျည်တွေဝယ်ပြီးတဲ့နောက်မှာတူရကီဟာအမေရိကန် F-35 တိုက်လေယာဉ်ဝယ်ယူရေးအစီအစဉ်ကဖယ်ရှားခံလိုက်ရပါတယ်အကြောင်းကတော့ဒီဒုံးကျည်တွေကြောင့် F-35 တိုက်လေယာဉ်ရဲ့ကိုပြောင်းနည်းပညာကိုထိခိုက်တယ်လို့အမေရိကန်ကပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့လကပဲအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနူလန်ရဲ့ခီးစဉ်မှာရုရှားဒုံးကျည်တွေတတိယနိုင်ငံတစ်ခုကိုရွှေ့ထားရင်ဂျက်တိုက်လေယာဉ်ရောင်းမဲ့ကိစ္စပြန်ဆမယ်လို့ပြောလိုက်ပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးဟာကန်ဖင်ဒန်ကလည်းဒီလိုမျိုးဆိုရင်သဘောတူနိုင်တယ်လို့အရေးအယောင်ပြပါတယ်။ရုရှားရေးရကျွမ်းကျင်သူအိုကာအီစီက
After the purchase of the anti-air
ရေးမဝယ်ဘူးတဲ့လေယာဉ်ပြည့်ဒုံးကျည်တွေဝယ်ပြီးတဲ့နောက်မှာအာဒိုဝန်ဆိုရဖွဲ့တွေကကျိုးလူတွေကအမားကြီးပဲလို့ဝန်ခံကြပါတယ်တူရကီက S-400 ဒုံးကျည်ဝယ်တာအကုန်ကြတိတ်များသွားခဲ့ပါတယ
်ဒီဒုံးကျည်ကိုဝယ်လိုက်တာဟာရုရှားတူရကီဆက်ဆံရေးနှဆိုင်လာတာကိုပြသနေတဲ့သင်္ကေတပဲဖြစ်ပြီးအမေရိကန်နဲ့ဆက်ဆံရေးပြန်ပြားလာနေခဲ့တာပါ2016ခုနှစ်တုန်းကတူရကီကမအောင်မြင်တဲ့အာဏာသိမ်းမှုမှာအမေရိကန်ပါဝင်ပတ်သက်တယ်လို့တူရကီအစိုးရဘက်ကဆွဆွဲနေတဲ့အချိန်မယုံမကြည်ဖြစ်နေတဲ့အချိန်မှာဝယ်ခဲ့တာပါဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ဖို့တူရကီကအတည်ပြုပေးပြီးမှအမေရိကန်နဲ့ဆက်ဆံရေးပြန်ကောင်းလာခဲ့ပြီးအပြန်အလှန်အနေနဲ့အမေရိကန် F-16 ဂျက်တိုက်လေယာဉ်တွေကိုတူရကီကိုဝယ်ယူခွင့်ပေးခဲ့ပါတယ်ဒါပေမဲ့လည်း F-16 က F-35 ထက်နှိမ့်ပါတယ်တူရကီအိမ်နီးချင်းဂရီက F-35 တိုက်လေယာဉ်တွေနဲ့သူ့စစ်တပ်ကိုအစင်းမြင့်ဖို့လှုပ်ထားတာပါနိုင်ငံတကာဆက်ဆံရေးကျွမ်းကျင်သူဆိုလီအိုဇာက
When you read Turkey's hawks
တူရကီကသဘောထားတင်းမာသူတွေကိုတီးခေါက်ကြည့်ရင် AGM ပင်လယ်ပြင်မှာ Greece ဘက်ကအလေးတာသွားပါကိုမလိုလားကြပါဘူး
It's not tilting or is going to be tilting in favor of Greece
F-35 ဂျက်ကိုဝယ်ဖို့အမေရိကန်ကတောင်းဆိုတဲ့အတိုင်းရုရှားလို့ဒုံးကျည်တွေကိုအဇာဘိုင်ဂျန်လိုနိုင်ငံဘက်ကိုရွှေ့မလားကာတာသို့မဟုတ်လီဘီးယားကိုရွှေ့မလားဆိုတာကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်မှုအပေါ်မူတည်ပါတယ်။နိုင်ငံသားရေးရမူဝါဒအင်စတီကျူကဟူစီယင်ဘိချီက
Turkey can easily renounce on S-400
တူရကီအနေနဲ့ S-400 ကိုအလွယ်တကူဆွန့်လွတ်နိုင်ပါတယ်။ဒါနိုင်ငံရေးဆုံးဖြတ်ချက်ပါ။စီးရေးလွယ်ချက်မဟုတ်ပါဘူး။နိုင်ငံရေးဆုံးဖြတ်ချက်နဲ့နိုင်ငံရေးအရာလိုက်ရောမှုပါ။လက်ရှိမှာတော့ S-400 ကြောင့်တူရကီအနေနဲ့ NATO အဖွဲ့အမေရိကန်နိုင်ငံတွေနဲ့ညှိနှိုင်းမှုတွေတိုးပြီးလှုပ်လာနိုင်ပါတယ်
။ရုရှားအတွက်လည်းတူရကီကသူ့ဒုံးကျည်တွေဝယ်သွားတာဟာတန်တမာရေးအရာအောင်မြင်မှုလို့မြင်ကြပြီးတူရကီကို NATO မဟာမိတ်အဖွဲ့အကြားခွဲထုတ်နိုင်ခဲ့တာပါ။ဒီဒုံးကျည်တွေဖယ်ရှားနိုင်တယ်ဆိုရင်တော့အမေရိကန်အတွက်အလားတူအောင်ပွဲမျိုးဖြစ်မှာပါခင်ဗျာ
ရုရှားနိုင်ငံဟာမြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာနည်းပညာပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာမဟုတ်ကြောင်းရုရှားကပြောပေမဲ့လက်နက်ကြီးကြီးစံတသန်းကျော်မြောက်ကိုရီးယားကနေတင်သွင်းခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်
ရုရှားနိုင်ငံဟာမြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာနည်းပညာပူးပေါင်းဆောင်ရွက်မှုတွေလုပ်မနေပါဘူးလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမာရီယာဇက်ခါရိုဗာကဇန်နဝါရီလ26ရက်နေ့မှာပြောသွားပါတယ်။ရုရှားကမြောက်ကိုရီးယားဆိုရနဲ့စစ်ဖက်ဆိုင်ရာနည်းပညာပူးပေါင်းဆောင်ရွက်မှုလုပ်နေတယ်လို့စွပ်စွဲပြီးရုရှားဆိုရကိုတောင်ကိုရီးယားကပို့ပြီးရန်လိုပြောဆိုတာကိုကျွန်တော်တို့သတိပြုမိပါတယ်။အခုလိုမျိုးအမေရိကန်နဲ့သူ့ရဲ့အစွဲပွားတွေကျွန်တော်တို့နိုင်ငံကိုအခုလိုစွပ်စွဲဖို့ကြိုးစားတာကိုပြင်းပြထန်ထန်ရှုတ်ချပါရင်ဒါကအခြေအမြင့်မရှိစွပ်စွဲမှုသက်သက်တော့မဟုတ်ပါဘူး။တမင်သိခါချပြီးတော့သတင်းမှဖြန့်ဝေမှုပါလို့ပြောသွားပါရင်ဒါမဟုတ်ပါဘူး။ရုရှားကယူကရိန်းချွတ်ချော်စစ်မှာတုံးတဲ့ကြီးတွေအပေါင်းဝင်လက်နက်ကြီးကြီးစံတသန်းကျော်နောက်ကိုရီးယားကနေပြီးတင်သွင်းခဲ့တယ်လို့တောင်ကိုရီးယားကပြောပါရင် ရုရှားကစစ်ဘက်ဆိုင်ရာနည်းပညာပူးပေါင်းဆောင်ရွက်မှုတွန်းမြင့်လှုံ့ဆော်မှုနောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေရှိခဲ့တယ်လို့သမ္မတပူတင်နဲ့တခြားရုရှားအစိုးရထိပ်ပိုင်းခေါင်းဆောင်တွေစစ်တပ်ခေါင်းဆောင်တွေလူသိရှင်ကြားအကြေပြုထားတာပါ။နောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပြီးခဲ့တဲ့စက်တင်ဘာမှာရုရှားအရှိပြောင်းကိုတွားရောက်ပြီးတော့သမ္မတပူတင်နဲ့တွေ့ဆုံစစ်ဘက်ဌာနတွေကိုတွားရောက်ပြီးကြီးရှုခဲ့ပါတယ်။နောက်ကိုရီးယားစီကနေပြီးတော့ရုရှားကစစ်ရေးကိရိယာနဲ့ခဲယမ်းကုန်တင်သစ်တာတထောင်ကျော်ဝယ်ယူခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီကဂျွန်ကာဗီကမနစ်ကအော်တိုဘာလမှာပြောသွားတာပါ။နောက်ကိုရီးယားကစစ်ရေးကိရိယာနဲ့ခဲယမ်းတွေလာပို့နေတဲ့ဂျူရုကရိုက်ကူးထားတဲ့ပုံတွေကိုအိမ်ပြူတော်ကပြပါတယ်။ယူကရိန်းနိုင်ငံအရှိန်ကျန်ဟဲကီးဖ်မြို့ကိုဇန်နဝါရီလ2ရက်နေ့မှာရုရှားပစ်လိုက်တဲ့ဒုံးကျည်ပိုင်းစားတွေကိုကြီးတော့မြောက်ကိုရီးယားဒုံးကျည်အမျိုးအစားနဲ့ထပ်တူဖြစ်နေတာတွေ့ရတယ်လို့မြောက်ကိုရီးယားစစ်ဘက်ဆိုင်ရာကြမ်းကျင်သူဒတ်ချ်ပညာရှင်ယတ်စ်အိုလီမန်စ်ကရိုက်တာစ်ကိုပြောပါရရှင်။ရုရှားကမြောက်ကိုရီးယားကနေပြီးတော့ပယ်ထိန်တဲ့ဒုံးကျည်တွေရရှိနေပြီးတော့ယူကရိန်းစစ်ပွဲမှာအသုံးပြုနေတယ်လို့ဆွဆွဲထားတဲ့ကြေညာချက်ကိုအမေရိကန်၊ကနေဒါ၊ဗြိတိန်ဂျာမနီပြင်သစ်အီတလီဩစတြေးလျနဲ့ဂျပန်ပါဝင်နိုင်ငံပေါင်း50ကဇန်နဝါရီလ9ရက်နေ့မှာလက်မှတ်ထိုးပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ
်ဒီလိုမှားမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာလာပြီးတော့ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ချမ်းမာရေးဆိုင်ရာသတင်းဆောင်မကိုတင်ပြပါမယ်လာမယ့် 2050 ပြည့်နှစ်ရောက်ရင်ကမ္ဘာပေါ်မှာကင်ဆာရောဂါသည်35သန်းကျော်အထိတိုးလာနိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးပါတယ်။ဆေးလိမ့်နဲ့အရက်တောက်သုံးမှုအဝလွန်ခြင်းနဲ့လေးထုညဉ့်ညမ်းတာတွေကကင်ဆာဖြစ်ပွားရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်း WHO ရဲ့အဆင့်ခန်းဆာမှာထောက်ပြထားပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
2050ပြည့်နှစ်ရောက်ရင်ကင်ဆာရောဂါသည်35သန်းကျော်အထိတိုးလာလိမ့်မယ်လို့ဖေဖော်ဝါရီလ4ရက်နေ့မှာကြေညာတဲ့ကမ္ဘာကင်ဆာရောဂါနှင့်မတိုင်ခင်ထုတ်ပြန်လိုက်တဲ့ WHO ကျန်းမာရေးအဖွဲ့ချုပ်ရဲ့ကုလအစိုးရခန်းစာမှာသတိပေးလိုက်တာပါ2022ခုစည်းရဲအရကမ္ဘာလုံးကင်ဆာဝေဒနာသည်တန်း20ရှိပြီးကင်ဆာကြောင့်သေဆုံးရသူ 6.8 တန်းရှိခဲ့တာကြောင့်ဒီပေါ်အခြေခံပြီးတွက်ရင်2050ရောက်တဲ့အခါ52ရာခိုင်နှုန်းပိုတိုးလာမယ်သဘောလို့ခန့်မှန်းထားပါတယ
် There are some very striking cancer profiles and then you know the
ဒီနေ့ကဘာမှာတိတိတတ်တာအဖြစ်များနေတဲ့ကင်ဆာမျိုးစားတွေရှိပါတယ်လောလောဆယ်အထိကင်ဆာဖြစ်ပွားသူတန်း20ကျော်ရှိနေပါပြီကျွန်တော်တို့ခန့်မှန်းထားသလိုပဲနောက်ထပ်လည်းထပ်တိုးလာအောင်ပါအဖြစ်အများဆုံးကတော့အဆုတ်ကင်ဆာပါတိဆုံးမှုလည်းများပါတယ်မျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာကအဖြစ်အများဆုံးနဲ့တိဆုံးမှုလည်းများပြီးတော့ဒုတိယလိုက်နေတဲ့ကင်ဆာအမျိုးသားလို့တောင်ဆိုနိုင်ပါတယ်။နောက်တစ်ခုကတော့တအိမ်ကင်ဆာပါ။အမျိုးသားရောအမျိုးသမီးတွေမှာပါနောက်ထပ်အဖြစ်များတာကတော့ဥမာကြီးနဲ့ဆအိုကင်ဆာပဲဖြစ်ပါတယ်။ဒါတွေကနိုင်ငံတွေရဲ့လူမှုစီးပွားဖွံ့ဖြိုးမှုကိုပါထိခိုက်စေမှာအမှန်ပါပဲ
။ကင်ဆာဖြစ်ရတဲ့အဓိကအကြောင်းရင်းထဲမှာဆေးလိမ့်နဲ့အရက်တောက်သုံးတာအထိုင်အများစုအဝလွန်သူတွေနဲ့လူမှုညဉ့်ညမ်းတဲ့ပတ်ဝန်းကျင်အပြင်အမဲဝက်တိုးစိတ်စတဲ့ခြေလေးချောင်းသားကိုအနောက်တိုင်းပုံစံနဲ့အစားအနာတွေကလည်းဒီယောဂါကိုပိုဖြစ်လာစေတယ်လို့ WHO ကသတိပေးပါတယ်။နောက်ထပ်အနှစ်အစိတ်လောက်အတွင်းကမ္ဘာလူဦးရေတိုးလာတာနဲ့အမျှလူအဖွဲ့အစည်းတွေအသက်အရွယ်ကြီးရင်သူပိုများလာမှာဖြစ်တယ်လို့ကင်ဆာဖြစ်ပွားမှုနှုန်းလည်းပိုများလာလိမ့်မယ်လို့ဆိုပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆိုရင်ကင်ဆာဖြစ်ပွားမှုနှုန်းကတိတိတသာကြီးကိုတိုးလာမယ်လို့ခန့်မှန်းထားပြီး2022နဲ့နှိုင်းယှဉ်ရင်2050ရောက်တဲ့အခါကင်ဆာဝေဒနာရှင်အသစ်နောက်ထပ်5သန်းဒီပါတိုးလာမယ်လို့ WHO ကသုံးသပ်ပါတယ်။ရာဂိုင်နှုန်းအဖြစ်နှိုင်းယှဉ်မယ်ဆိုရင်တော့ချမ်းသာတဲ့နိုင်ငံတွေတက်ဆိုင်ရင်လူမှုစီးပွားဖွံ့ဖြိုးမှုနှိမ့်ကြတဲ့နိုင်ငံတွေမှာကင်ဆာဖြစ်ပွားမှုနှုန်းပိုများလာမှာဖြစ်ပြီး142ရာဂိုင်နှုန်းအထိတိုးလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီအခြေအနေကစိုးရိမ်စရာသိပ်ကောင်းတယ်လို့ဆိုပါတယ်
။ Doubling of the cancer burden it sounds like a statistic.But if you imagine all the infrastructure
cancer ဝေဒနာရှင်တွေသာနှစ်ဆလောက်တိုးလာမဲ့အရေးကိုရင်းအောင်မိရင်ဒီပြဿနာကိုကင်တွယ်ဖြေရှင်းဖို့ဆိုရင်ဆေးပညာကျွမ်းကျင်သူတွေနဲ့ဆေးရုံတွေလိုအပ်တဲ့စက်ကရိယာတွေရှိထားဖို့လိုပါတယ်။အခုအချိန်မှာဒါတွေဟာအရေးတကြီးကြိုတင်ပြင်ဆင်ထားဖို့လိုနေပြီဆိုတာကိုနိုင်ငံတော်ရဲ့မူဝါဒရေးဆွဲသူတွေရောလူမှုအတိုင်းအဝိုင်းနဲ့အစိုးရမဟုတ်တဲ့ပရာဟိတအဖွဲ့တွေကိုပါတိုက်တွန်းနှိုးဆော်လိုပါတယ်။အခုတည်းကကြိုတင်ပြင်ဆင်မှုမလုပ်နိုင်ဘူးဆိုရင် အနာဂတ်မှာအချိန်တွေဟာကျွန်တော်တို့ခံမှန်းထားတာထက်ပိုဆိုးလာဖို့သာရှိပါတယ
်လက်ရှိကမ္ဘာလူဦးရေဟာ8ဘီလီယံကျော်ရှိနေရာက2050ပြည့်မှာ10ဘီလီယံလောက်ထိတိုးလာမှာဖြစ်လို့ကင်ဆာဖြစ်ပွားမှုနှုံရောကင်ဆာကြောင့်သေဆုံးမှုပါနှစ်ဆလောက်တိုးလာနိုင်တယ်လို့ဒရေရှိုကခံမှန်းထားပါတယ်ခင်ဗျာ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေတင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျာကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။မင်္ဂလာမနက်ခင်းပါရှင်။VOA American အတန်းရဲ့2024ခုနှစ်ဖေဖော်ဝါရီလ21ရက်နေ့ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစီရနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။အိန္ဒိယနိုင်ငံမြောက်ပိုင်းအဓိကပန်ချက်ပြည်နယ်ကတောင်သူလယ်သမားတွေကသူတို့စိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေကိုဗဟိုအစိုးရအနေနဲ့အနှိမ့်ဆုံးဈေးနှုန်းဈေးမြင့်သတ်မှတ်ပေးပြီးခိုင်ခိုင်မာမာအမှတ်ခံပေးဖို့တောင်းဆိုနေကြတာဟာဆိုရင်သတင်းတစ်ပတ်ကျော်ရှိခဲ့ပါပြီ။မြန်မာနိုင်ငံမှာတော့အနာသိန်းစစ်ကောင်စီလက်အောက်မှာတောင်သူလယ်သမားတွေကိုအဲ့ဒီလိုမျိုးဆန္ဒပြတောင်းဆိုခွင့်မျိုးမရှိတဲ့အပြင်စပားဈေးကိုဈေးခွက်သဘောအရဖြစ်ပေါ်နေတဲ့ဈေးမဟုတ်ဘဲအခြေခံရင်းညွှန်းဈေးဆိုပြီးစစ်ကောင်စီကသတ်မှတ်ပေးထားတာပါ။အိန္ဒိယနဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေရဲ့အခြေအနေတွေကိုကိုခင်မောင်စုမင်းကစူးစီးတင်ပြထားပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကလယ်သမားတွေဟာသူတို့ရဲ့တောင်းဆိုချက်တွေကိုဗဟိုအစိုးရအနေနဲ့ထိထိရောက်ရောက်တုံ့ပြန်ဖြေစည်းပေးတာမရှိတဲ့အတွဲဆိုပြီးနောက်တွဲထွေလာတွေနဲ့လယ်ထွန်းဆက်တွေမောင်းလာပြီးနယူးဒေလီမြို့တော်ကိုခြိတက်လာကြပါတယ်။ဒါပေမဲ့လည်းဗဟိုအစိုးရကအဲ့ဒီလိုခြိတက်လာတဲ့ဆန္ဒပြလယ်သမားတွေကိုမြို့တော်နယူးဒေလီကိုအရောက်မခံဘဲလုံခြုံရေးတွေအများအပြားနဲ့နှိမ်နှင်းတားဆီးထားပါတယ်။အခုဆိုရင်အဲ့ဒီလယ်သမားတွေဟာနယူးဒေလီမြို့တော်နဲ့တိတ်မဝေးတဲ့အနောက်မြောက်ဘက်နားကပန်ဂျပ်ပြည်နယ်နဲ့အာရီယာနာပြည်နယ်အစပ်အဝေးပြေးလမ်းမပေါ်မှာပဲရပ်တန့်နေပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့ဆက်လက်ပြီးနယူးဒေလီမြို့တော်ကိုခြိတက်ကာအစိုးရကိုတောင်းဆိုမှာဖြစ်တယ်လို့လယ်သမားခေါင်းဆောင်တွေကပြောပါတယ်
။ဒီလီမော်ချာလဂိုင်းငေ
ကျွန်တော်တို့ဒေလီကိုဆက်လက်ခြိတက်မဲ့ဆုံးဖြတ်ချက်ကမပြောင်းလဲပါဘူး။ကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေကိုအစိုးရအနေနဲ့ဆွေးနွေးလိုက်လို့လာလို့ဆောင်မှာပ
ါ इनकी एक क्लियर जो है वो पट दी है
ကျွန်တော်တို့ကိုဘလို့ပဲတားဆီးနေပါစေနေဦးတယ်လीအကြည့်တော့ဆက်ပြီးခြိတတ်မှာပ
ါပန်ချပ်ပြည်နယ်ကလယ်သမားတွေအနေနဲ့သူတို့ရဲ့သီးနှံထုတ်ကုန်တွေကိုအနှိမ့်ဆုံးဈေးနှုန်းဈေးမြင့်သတ်မှတ်ပေးုံနဲ့သာမကတနိုင်ငံလုံးကတောင်သူလယ်သမားတွေအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ကျွေးမြီတွေကိုရော်ပြည့်ရေးကိုလည်းတောင်းဆိုတဲ့အချက်ထဲမှာပါဝင်ပါတယ်အခုလက်ရှိဆန္ဒပြပွဲမှာမြန်မာပြည်ကနေအိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကိုပြောင်းရွှေ့အခြေချပြီးလေယာဉ်လုပ်ငန်းလုပ်ကင်နေတဲ့ဦးမူတူတို့မိသားစုလည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်ပြီးပန်ချပြည်လယ်သမားကြီးဦးမူတူကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့အိန္ဒိယကတော့သွားရတာပါ။ကိုယ်တော်ဝင်ရှိတဲ့လေယာဉ်တွေကတော့ထုံတဲ့သမားတွေပါတယ်။အကုန်လုံးသူတို့ကမသွားလည်းမနေရဘူးလေ။ကိုယ်ကနေကိုယ်အလဲရသွားရတာ။သူတို့ကဈေးနှုန်းကိုဘာဖြစ်စည်းစရာကိုသတ်မှတ်ပေးဖို့ပြောတာသူတို့ကအဲ့ဒါပြောတာပါလေဈေးနှုန်းတွေကိုတချို့တွေတချို့ဂျုံသေးတို့ပါတော့သူတို့ကပြီးပိုင်မသတ်မှတ်ဘူးလေနည်းနည်းပါပဲတွေပါကြတော့သူတို့ကသတ်မှတ်တယ်ဒါပဲကဇာနာတွေကတော့မသတ်မှတ်သေးဘူးသတ်မှတ်လိုက်ရင်ကိုယ်တက်တဲ့နေရာကိုရောင်းလို့ရတယ်လေအဲ့ဒါမျိုးသဘောမျိုးသူတို့ကသူတို့ရောင်းလို့ရတယ်လေဒါမလို့ဟိုကပွဲစားတွေပါကြီးအများစားတာ
အခုဆန္ဒပြပွဲကိုပန်ချာပြီလေသမားတွေကအတိကအများစုဖြစ်ပေမဲ့တောင်ပိုင်းပြည်နယ်တချို့ကလေသမားသမဂအဖွဲ့ဝင်တွေလည်းလာရောက်ပူးပေါင်းဆန္ဒပြကြပါတယ်။ဒါကြောင့်အခုဆန္ဒပြပွဲကိုအစိုးရအနေနဲ့လိုင်လျောခြင်းမရှိရင်တနင်္ဂနွေနေ့တိုင်းတာနဲ့တိုးချဲ့ဆန္ဒပြသွားမယ်လို့သမဂခေါင်းဆောင်တွေကပြောပါတယ်။အိန္ဒိယဗဟိုအစိုးရမှနှစ်ကြိမ်ဇက်တိုက်အာဏာရယူထားတဲ့ဝန်ကြီးချုပ်နရန်ဒရ ွေကိုအနှိမ့်ဆုံးဈေးနှုန်းဈေးမြင့်သတ်မှတ်တာမျိုးမဟုတ်ဘဲအခြေခံရည်ညွှန်းဈေးနှုန်းလို့သုံးနှုန်းပြီးတော့ဈေးနှုန်းကိုသတ်မှတ်ထားပါတယ်။မနစ်အော်တိုဘာလ10ရက်နေ့ကစပါးတင်းတရာကိုအခြေခံရည်ညွှန်းဈေး9သိန်းခွဲလို့သတ်မှတ်လိုက်တဲ့ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စကလုံးအတုံးနှုတ်ရအခြေခံရည်ညွှန်းဈေးဆိုတာဟာအနှိမ့်ဆုံးဈေးလားဖြစ်တဲ့ဈေးလားဆိုတာဟောဝါဒအဓိပ္ပာယ်တိကျမှုမရှိပါဘူး။နောက်ပြီးစစ်ကောင်စီကသတ်မှတ်တဲ့ဈေးလိုအများနာလည်ထားတဲ့အဲ့ဒီလိုသတ်မှတ်ဈေးနှုန်းထုတ်ပြန်ရမှာလဲတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တည်ရေးဦးဆောင်အဖွဲ့ဆိုပြီးကြေညာချက်အောက်မှာဖော်ပြထားကဆက်သွယ်ရမယ့်နေရာမှာတော့နောက်ထပ်အဖွဲ့အစည်းတစ်ခုဖြစ်နေပြန်ပါတယ်။အဲ့ဒီလိုကြေညာချက်မှာတာဝန်ခံသူကတစ်ဖွဲ့ဖြစ်နေတာဟာမူဝါဒမရှိတာဝန်ခံမှုမရှိဘူးဆိုတာပြသနေတယ်လို့မြမစီးပွားရေးသုံးသပ်သူဦးစိန်ထေးကပြောပါတယ်။
ဈေးကွက်စီးပွားရေးစနစ်ကိုသွားတဲ့အခါမှာဈေးကွက်စီးပွားရေးစနစ်ကကွန်စီရီရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့အတိုင်းသွားရမှာအဲ့ဒါကိုသူကခုနပြောတယ်သူကသတ်မှတ်လိုက်တဲ့အခါကျအဲ့သတ်မှတ်တာကလည်းလက်ရှိတိုင်းပြည်မှာဖြစ်နေတဲ့ကွန်ဈေးနှုန်းတိုးတက်မှုနဲ့လေယာသွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေကသူကမတိုက်ညီဘူးဖြစ်တဲ့အခါလေသမားနစ်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့သူတို့အဲ့ထက်မှာပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့အခါကျတော့ဘာလဲဆိုတော့အဲ့ရင်းရင်းဆေးရဲ့အထက်မှာရှိရင်တဲ့ဘာဖြစ်လဲဆိုတော့အဲ့စိနေပဲဝယ်ရမယ်ဆိုတော့လင်းသမားထနာတာပေါ့ဥမာဆိုပါစို့ခုနှစ်သိန်းခွဲသူကတတ်မှတ်တဲ့အခါအပြင်မှာပေါက်စီးရဲ့ဇုတ်ကပေါက်စီးရဲ့၈သိန်းဖြစ်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကူကအဲ့ဖွဲ့ဆိုက်ပေးမှာလားမရှိဘူးကုန်တရားကဲဟုတ်လားခုနှစ်သိန်းပဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူက fix လုပ်လိုက်တဲ့အခါကျတော့အပြင်ပေါက်တာ၈သိန်းကျတယ်ဆိုပါစို့ဥပမာရှင်းသိမ်းကြရင်9000နာရီအင်းနဲ့အင်းတရား9000နာအိတ်ဖွဲ့ဆိုင်ပေးမှလားဒါမှအစိုးရဆိုင်ပေးမှလားဒါကြောင့်ကျွန်တော်တို့ကသဘောဝါမကြတစ်ချက်နောက်တစ်ချက်ကထပ်ပြောပြန်ဟောအဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့9သိန်းခွဲတဲ့အောက်နေသွားရင်ဘာဖြစ်မလဲအောက်နေသွားလို့ရှိရင်အဲ့ဒါအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူက9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှလဲ9000ဘသူကပေးမှလဲသူတို့ဆိုင်ပေးမှလားကုန်သေးဘူးအဲ့တော့အဲ့ဒါကြီးကမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူး။တဘာဝမကြောက်ဘူးဆရာကြီး။အဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့။ဒါ policy အမှားဖြစ်နေပြီ။ထုတ်ပြန်ကြေညာရက်ကတောင်တန်းသမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာကြထန်စပါးအသိအကျုံနဲ့ဆက်သွယ်ပါဆိုတော့အဲ့နှစ်ခုကမရှင်းမရှင်းဖြစ်နေတယ်။ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်။တော့မရှင်းမရှင်းဖြစ်တယ်ဘယ်တော့တောင်းခံရှင်းပါလဲ။ဒါစကားစားလုပ်နေတာလားစံစဘာတင်ချုပ်ကလုပ်လာလားကုံသွင်းမှုညီဌာနလုပ်တာလားဒီဘွဲ့လုပ်တာလားဘာရင်မှန်းကိုမသိတော့ဒါကြောင့်ဒါတွေက policy အမှားဖြစ်တယ်လုပ်ဆောင်ချက်ကလည်းအမှားဖြစ်တယ
်ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချမှတ်မယ်ဆိုရင်တောင်သူလယ်သမားတွေရဲ့အမြင်သဘောထားတွေအကြံဉာဏ်တွေပါဝင်ရမှာဖြစ်ပါတယ်ဒါကိုတောင်သူလယ်သမားတွေရဲ့စံတမပါပဲဆုံးဖြတ်တာဟာလက်တွေ့နဲ့တခြားစီဖြစ်စေတယ်လို့ FTUB ခေါ်အလုံသမားသမဂ္ဂမှာတောင်သူလယ်သမားအရေးဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပြောပါတယ
်လယ်သမားတွေရဲ့အတန်လယ်သမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလာချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင် ထည့်သွင်းပါဝင်ဆွေးနွေးပြီးမှဓာတ်ညွှန်တွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့အဲတင်ပြခြင်းပါတယ်။ဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာသာမှမပါပဲအမိန့်လိုပဲထုတ်တယ်။အတက်ပညာရှင်အသိပညာရှင်အနေနဲ့လှုပ်လဲဓာတ်မျိုးကအောင်မြင်မှုခင်းရင်တက်ပါတယ်။အခြေခံကြတဲ့လေသမားတွေရဲ့အသိအဖွဲ့တွေတိုးတက်လာအောင်လုပ်ပေးဖို့လည်းလိုပါတယ်။အဲ့တော့အဲ့ဒါမျိုးမလုပ်ပေးလေသမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော်။
စစ်ကောင်စီအနေနဲ့မနစ်နောက်မိန်ကအဲဒီလိုအခြေခံရည်ညွှန်းစေဆိုပြီးစဘာတင်းတရားကို9သိန်းခွဲသတ်မှတ်လိုက်တဲ့အချိန်မှာပဲပြင်ပမှာတော့14သိန်း15သိန်းဈေးပေါက်သွားပြီးလက်တွေနဲ့တခြားစီဖြစ်ခဲ့ပါတယ်အဲ့ဒီနောက်ဒီနှစ်ထဲမှာတော့ဓာတ်ထမကစာရိုးတွေတက်ကုန်လို့ထုတ်ပြန်ထားတဲ့ကြေညာချက်ဟာလည်းစာရွက်ပေါ်မှာပဲရှိပြီးအမည်ပါဝင်တဲ့တာဝန်ရှိအဖွဲ့အစည်းတွေကလည်းတာဝန်ယူတာတာဝန်ခံတာမတွေ့ရပါဘူးအိန္ဒိယမှာတော့လယ်သမားတွေဟာစက်မှုလေယာအဆင့်ကိုလုံခြုံနိုင်တဲ့အတွက်သူတို့ပိုင်းလေထွန်ဆက်တွေနောက်တွဲယင်တွေနဲ့ခြိတဲ့ဆန္ဒပြပြီးအစိုးရကိုတောင်းဆိုနေကြသလိုပြီးခဲ့တဲ့ရက်ပိုင်းတွေကလည်းပြင်သစ်အပါအဝင်ဥရောပနိုင်ငံတွေမှာလေယာသုံးလေထွန်ဆက်တွေနဲ့လယ်သမားတွေခြိတက်လာပြီးလောင်စာဆီဈေးနှုန်းကြီးမြင့်မှုနဲ့အစိုးရရဲ့လေယာမြေမူဝါဒအမှားတွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
နေစဉ်ဘဝကိုလွတ်လပ်မှုတွေနဲ့ဖြတ်တန်းကြတဲ့လူငယ်တွေဟာတကြော့ပြန်အာဏာသိမ်းတာကိုစန့်ကျင်ရကလက်နဲ့ကင်ပြီးတော့အာဏာသိမ်းစစ်တပ်နဲ့တိုက်ပွဲတွေဆင်နွှဲနေကြပါတယ်။ဒီလိုအရှိန်ဟုန်မြင့်လာနေတဲ့နှစ်ဖက်စစ်ပွဲတွေကြားမှာတစ်ဖက်တလန်းကပါဝင်နေတဲ့မွန်ပြည်နယ်ကဒေသကာကွယ်ရေးတပ်ဖွဲ့အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေပထမပိုင်းအနေနဲ့ဟောင်းစာကတင်ဆက်ထားပါတယ်ရှင်။
သုံးနှစ်ပြည့်ခဲ့ပြီဖြစ်တဲ့မြန်မာ့နယ်ဦးတော်လှန်ရေးမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကစပြီးလူမျိုးပေါင်းစုံအလွာပေါင်းစုံကပြည်သူတွေဟာရရနီးလန့်ပေါင်းစုံနဲ့ကက်ကွက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီထဲမှာလူငယ်တွေအများဆုံးပါဝင်ခဲ့ကြပြီးတော့နောက်ပိုင်းမှာလက်နက်ကင်လမ်းကြောင်းအထိဝင်ရောက်တွားခဲ့ကြသူလည်းရှိပါတယ်။နေ့စဉ်ဘဝကိုလွတ်လပ်မှုတွေနဲ့ဖြတ်တန်းနေတဲ့လူငယ်တွေဟာတကြော့ပြန်အာဏာသိမ်းတာကိုဆက်ကျင်ရကနေလက်နက်ကင်ပြီးတော့အာဏာသိမ်းစစ်တပ်နဲ့တိုက်ပွဲတွေဆင်နွှဲနေကြပါတယ်။အဲ့လိုအချိန်ဟောင်မြင့်လာနေတဲ့နှစ်ဖက်တိုက်ပွဲတွေကြားမှာတစ်ဖက်တလန်းကနေပါဝင်နေတဲ့မွန်ပြည်နယ်ကဒေသကာကွယ်ရေးတပ်ဖွဲ့အဖွဲ့ကောင်းဆောင်ဖြစ်တဲ့ရေးဘလူးနဲ့ဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးလိုက်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအာဏာမသိမ်းခင်မှာဆိုလို့ရှိရင်တော့ကျွန်တော်ရဲ့ကိုယ်ပိုင်စီးပွားရေးတစ်ခုဖြစ်တဲ့ဆန်ကယ်အယောင်ဝယ်ပေါ့နော်ဆန်ကယ်အယောင်ဝယ်လို့လုပ်ခဲ့တယ်လုပ်ပြီးတော့ဟိုတော့ဗောလူငယ်ပြည်ပြည်ပေါ့နော်တို့လလလလပဲကျွန်တော်တို့ဖျက်တန်းခဲ့တယ်ပြီးတော့ဒီလိုမျိုးကြီးဟိုပြောင်းတိုင်းဖြစ်အောင်ပဲဆိုတဲ့အခြေအနေမျိုးကိုလည်းကျွန်တော်တို့တွေကဘာမှမသိဘူးလေအရင်ကတည်းကလွတ်လပ်မှုနဲ့နေလာခဲ့တဲ့လူငယ်ပြောင်းအနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်တော့ဟိုဒီလိုမျိုးအာဏာသိမ်းသွားတာတော့အလုံးအပြောင်းလဲတစ်ခုဖြစ်သွားတယ်ပေါ့ဗျာကျွန်တော်တို့ရဲ့အခြေအနေကအကုန်လုံးဟုတ်ကဲ့ကျွန်တော်တို့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာစသိမ်းပြီးဆိုတာနဲ့ကျွန်တော်တို့တွေကဒီဟိုအရင်တော့ကတော့လွတ်လပ်မှုလေးတွေပေါ့ကျွန်တော်တို့ဒီမိုကရေစီလမ်းစဉ်ပေါ်မှာကျွန်တော်တို့နေရတဲ့အချိန်ကာလတွေမှာဆိုလို့ရှိရင်မာရှယ်လောဆိုတဲ့အခြေအနေမျိုးတွေကလည်းမရှိဘူးဗျာနောက်တစ်ခုကကျွန်တော်တို့မျိုးတွင်မှာဆိုလို့ရှိရင်လည်းဟိုအုပ်ချုပ်ရေးမှူးမှားနေတယ်ဆိုရင်တော့မှကျွန်တော်တို့မှားနေတဲ့အကြောင်းအရာကိုကျွန်တော်တို့ဒါထောက်ပြလို့ရတာပေါ့နော်ဟိုအာဏာရှင်စနစ်မဟုတ်ဘူးပေါ့ဗျာအဲ့လိုမျိုးပေါ့အဲ့လိုအမှန်တရားမျိုးနဲ့ယက်တည်နေရတဲ့ကာလကြီးမှာဟိုလိုမျိုးဟိုရုပ်ခနဲ့ကြီးအာဏာသိမ်းလိုက်တယ်အာဏာသိမ်းပြည်ရနဲ့ကျွန်တော်တို့တွေကဒီစနစ်စိုးကြီးနဲ့ဟိုနေရတော့မဲ့ဒါဟိုအသီးတစ်ခုဝင်လာခဲ့တာပေါ့အေးကအေးချိန်ကနေစားပြီးတော့ကျွန်တော်တို့ဇန်နာတွေပြခဲ့တယ်ဇန်နာတွေပြတဲ့လူငယ်ဟိုလူငယ်တပိတ်တွေပေါ့နော်ဟိုကျွန်တော်တို့ဒီလူငယ်တပိတ်ခေါင်းဆောင်အနေနဲ့လည်းပေါင်ဝင်ဇန်နာပြခဲ့တယ်ပေါင်ဝင်ဇန်နာပြနေရင်းနဲ့ဒီအချိန်နေနဲ့ကျွန်တော်တို့ဒါနိုင်ငံတကာတွေကိုခြားပြရင်လည်းဘာမှမထူးခြားတဲ့အချိန်တွေတစ်ခုကိုတိလိုက်ရတဲ့ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒါဟိုကျွန်တော်တော့တော်တယ်မှာပေါ့နော်တော်တယ်မှာစစ်ပညာတွေသင်ပြီးတော့ဟိုလက်နက်ကလမ်းစဉ်ကိုယူချေရရင်ဖြစ်တယ်ဗျကျွန်တော်တို့အာဏာမသိမ်းခင်တုန်းကအချိန်ကာလတုန်းကကျွန်တော်ဟိုပြောရရင်စံကေရောင်းဝယ်လုပ်တဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်ရဲ့ Facebook စာမျက်နှာကျွန်တော်ရဲ့လူမှုကွန်ရက်မှာအသုံးပြုတဲ့အကောင့်ရဲ့နာမည်ကဟိုနတ်သားပေါ့နတ်သားအကောင့်ကိုကျွန်တော်အသုံးပြုတယ်နတ်သားအကောင့်ကနေပြီးတော့ကျွန်တော်တို့အာဏာသိမ်းတယ်အာဏာသိမ်းပြီးဆန္ဒပြတဲ့အချိန်မှာတော်တယ်ကိုအစားပြီးတော့တော့ခုရတဲ့အခြေအနေမှာဆိုလို့ရှိရင်တော့ဟိုစစ်တင်နေတဲ့နေရာတွေမတက်ရသေးဘူးเนาะအချိန်ကာလကျွန်တော်ခူးလုံးအနေနဲ့ပဲတော်တယ်ကိုရောက်တယ်ရောက်တော့ ဟိုစစ်တင်တယ်ဆိုတာလည်းဘာမှမသိတဲ့ချိန်မှာတော့ကျွန်တော်ရဲ့ဟို Facebook အကောင့်ကိုကြတော့ Next လို့ကျွန်တော်ပြောင်းလိုက်တယ်။ပြောင်းပြီးတော့အသုံးပြုတယ်။အသုံးပြုတော့ဒီလူမှုဝင်ရေးကြောင်းဆိုရင်ဒါ Facebook နာမည်ကြီးကတော့ Next ဖြစ်သွားတော့။အေးကနေပြီးကျွန်တော်တို့ဒီစစ်တင်တယ်ကိုတက်ပြီးတဲ့အချိန်ကာလမှာဆိုလို့ရှိရင်ဟိုကူမျိုးမှာဆိုလို့ရှိရင်နော်ဟိုမျိုးတစ်မျိုးလုံးအုပ်စိုးရတဲ့ဒီအခြေအနေပေါ့ဒီစစ်ကောင်စီကိုတော်လှန်ဖို့အတွက်ကျွန်တော်တို့ဟိုတော့ပေါ့သူတို့ထက်ကိုပို့ပြီးတော့ဟိုစွန့်ဆောင်နိုင်ရမယ်သူတို့ထက်ကိုလည်းကျွန်တော်တို့ကရေစွမ်းတက်တိတွေရှိရမယ်ဘလူးကောင်အသွင်ပြပြရောနော်အဲ့လိုမျိုးပေါ့ဟိုသူပြောမယ်လုံးဝချင်းချင်းနဲ့နေကြီးနဲ့ဟိုတော်လှန်ပြစ်မယ်ဆိုတော့စိတ်တစ်ခုကိုတွေးပြီးတော့ကျွန်တော်တို့ဒီနောက်မယ်လေးကိုရွေးချယ်ဖြစ်ခဲ့တော့ဟုတ်ကဲ့ပေါ့ခက်ခဲတွေကတော့ကျွန်တော်အများကြီးကြုံတွေ့ရတယ်ဗျ။ဘာတွေလဲဆိုတော့အခုလိုမျိုးကျွန်တော်တို့ဒီရေမလူဖွဲ့ကိုစတင်ထူထောင်တဲ့အချိန်မှာကျွန်တော်တို့မှလူကအကုန်လုံးမှ6ယောက်ပဲရှိရဗျ။6ယောက်ပဲရှိတယ်။ကျွန်တော်တို့စာနေရိတ်ခတ်အပိုင်းလေးကြတော့ဘယ်သူမှလည်းကျွန်တော်တို့ကိုမသိဘူးဗျ။ဒီရေမလူဖွဲ့ဆိုတာကြီးပေါ့နော်။ဘယ်သူမှလည်းမသိဘူး။မသိဘူးဆိုတော့ဟိုကျွန်တော်တို့မှအထောက်ကူတွေကလည်းပြည်သူလူထုဒီကနေပေါ့အချက်ချင်းကြီးကိုကျွန်တော်အထောက်ကူတွေမရအောင်ဗျ။မရအောင်ကျွန်တော်တို့တွေကလည်းပါတီဝင်တွေမဟုတ်တဲ့ခါကြတော့ကျွန်တော်တို့မှအပိုင်းဝိုင်းဆိုတာကလည်းကြည့်ရကြဒီရစင်တလာကြတဲ့အတိုင်းဝိုင်းကြီးဆိုတာပေါ့နော်ချိဆက်မှုပေါ့ပြောမှဆိုရင်ပေါ့ဗျအဲ့လိုလည်းမရှိဘူးဆိုတော့ဒီလိုပဲဖြတ်တန်းခဲ့ရတယ်တငယ်ချင်းတွေကနေပေါ့နော်တငယ်ချင်းတွေကနေကူညီတောင်းတယ်မျိုးပေါ်မှာရှိတဲ့တငယ်ချင်းတွေပေါ့နော်မတို့လိုအပ်တဲ့အရာလေးတွေဆိုရင်ဟိုလာပေါ့အကူညီပေးပါဦးမတို့ဒီအရာလေးပေါ့နော်ဒီအရာလေးမတို့ပတ်ဖို့ပေးပါဦးဒီလိုမျိုးပေါ့အဲ့လိုကနေပဲကျွန်တော်တို့ဒီအကူညီတွေနဲ့ဖြတ်တန်းခဲ့ရတယ်ဗျအဲ့ကနေပြီးကျွန်တော်တို့မရှင်တွေတစ်ခုပြီးတစ်ခုဆောင်ရွက်ခဲ့တယ်ဟိုစီကောင်းစီကိုဒီဒီရောင်းကျွန်တော်တို့တုံ့ပြန်လာနိုင်တဲ့အခြေအနေမျိုးမှာကျွန်တော်တို့ပြည်သူလူထုတွေလည်းသိလာတယ်လို့ဒါနိုင်ငံတကာကပေါ့နော်အကောင်လုံးကျွန်တော်တို့ဟိုသိရှိလာတယ်အဲကနေမှကျွန်တော်တို့အကောင်ဆုံးပြန်ပြီးတော့ရည်တည်နိုင်တယ်ပေါ့နော်လက်နက်တွေလည်းကျွန်တော်တို့ဝယ်ယူနိုင်တယ်ပေါ့စစထူထောင်တဲ့ချိန်မှာတော့အခက်ခဲရတော့အများကြီးကြုံတွေ့ရတယ်ကျွန်တော်တို့စားဖို့တော့မှဒီနေ့ဆန်ကုန်ဝိုင်းရင်မနေ့ပြင်ဘာနဲ့စားရမလဲဆိုတဲ့ပုံစံမျိုးအထီးဦးပြောင်းများတဲ့အခက်ခဲမျိုးတွေကျွန်တော်တို့မှကြုံတွေ့ခဲ့ရတယ်ဗျဟုတ်ကဲ့ပါ
ဒါကတော့ရေဘလူးတပ်ဖွဲ့ခေါင်းဆောင်ကမွန်ပြည်နယ်အတွင်းမှာသူတို့ရဲ့စီရေလှှားနေတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာလည်းဒုတိယပိုင်းကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ပါလက်စတိုင်းနိုင်ငံဖြစ်တစ်ဖက်သက်အသည့်မှတ်ပြုတာမျိုးကိုလက်မခံတဲ့အကြောင်းအစ္စရေးအစိုးရဝန်ကြီးအဖွဲ့ကတင်းငွေနေနေမှာပြောပါတယ်။အရှိအလဲပိုင်းပြိပခပို့ပြီးတော့ဆိုးရွားလာတဲ့အချိန်အမေရိကန်နဲ့တခြားနိုင်ငံတွေကနှစ်ပြည်တော်စနစ်နဲ့ဖြည့်ရှင်းဖို့ပို့ပြီးတော့တောင်းဆိုလာတဲ့အချိန်နဲ့မှာပဲအစ္စရေးဘက်ကအခုလိုပယ်ချလိုက်တဲ့သတင်းထွက်လာတာပါ VOA သတင်းထောက် Veronica Bodres Iglesia ပေးပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်ပါလက်စတိုင်းနိုင်ငံအဖြစ်တည်မှတ်ပြုတာမျိုးကိုလက်မခံပေးချတဲ့အကြောင်းအစ္စရေးအစိုးရဝန်ကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကြေညာချက်ဆိုပြီးတင်းငွေတွေကထုတ်ပြန်ခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူရဲ့အဆိုကိုဝန်ကြီးအဖွဲ့ကမဲခွဲတည်ပြုလိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူကအခုလိုပြောပါတယ
်။ဒီနေ့ဆိုတာIsrael doha la saf takhtin
နိုင်ငံက Taiwan က Palestine နဲ့ထောင်ရတီးတန်းနဲ့အဖြေရှာဖို့ဆိုပြီးပြောဆိုညွှန်ကြားနေတာတွေကို Israel ဘက်ကလက်မခံပါဘူး။ဒီလိုအဖြေရှာဖို့စီစဉ်မယ်ဆိုရင်နှစ်ဖက်ကြားတိုက်ရိုက်ဆေးဆက်ညှိနှိုင်းရပါလိမ့်မယ်။ Palestine နိုင်ငံဆိုပြီးအတိအမှတ်ပြုလိုက်မယ်ဆိုရင်အောက်တိုဘာ9ရက်အစုလိုက်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်သမားတွေကိုအကြီးအကျယ်ဆုချီးမြှင့်လိုက်သလိုဖြစ်သွားပါလိမ့်မယ်။
ဒီရတဲ့အစ္စရေးနယ်တွေကိုဟာမတ်စစ်သွေးကြတွေဝင်ရောက်ပြီးလူထောင်နေရာလောက်ကိုတတ်ခဲ့သလို140လောက်ကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာကိုအစ္စရေးဝန်ကြီးချုပ်ကရည်ညွှန်းပြောဆိုတာပါအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကအစ္စရေးသမ္မတအိုက်ဇက်ဟော့ဇော့နဲ့မြူးနစ်လုံခြုံရေးညီလာခံအစည်းအဝေးပြင်ပတီးခြားတွေ့ဆုံပြီးတဲ့နောက်တည့်ရက်အစ္စရေးအစိုးရဝန်ကြီးအဖွဲ့ရဲ့မဲခွဲဆုံးဖြတ်တဲ့ကြေညာချက်ထွက်လာတာပါအစ္စရေးနိုင်ငံတည်ထမှုကိုအမေရိကန်ပြည်ထောင်စုကခိုင်မာထောက်ခံထားတဲ့ချိန်ထဲမှာအရှေ့လေပိုင်းပြိပခထာဝရအဆုံးသက်ရေးတပြည်တော်ကြားသည့်ဘက်ပြုဖြည့်ရှင်းမှုလည်းနှစ်ပေါင်းများစွာထောက်ခံခဲ့တာပါအမေရိကန်နိုင်ငံသားဝန်ကြီးအန်သိုနီဘလင်ကန်ကအခုလိုပြောပါတယ်
We're thinking of the suffering of people caught up in the middle of conflict
ပြည်ပခကြားမှာအတိဒုက္ခရောက်နေကြတဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားရပါဂါဇာဒေသပါလက်စတိုင်းကအမျိုးသားအမျိုးသမီးကလေးငယ်တွေအပါအဝင်တစ်ချိန်တည်းမှာအစ္စရေးနဲ့ပါလက်စတိုင်းအပြင်ဒေသတွင်းကကျွန်တော်တို့ရဲ့လက်တွဲဘက်တွေအတွက်ပိုပြီးကောင်းမွန်လုံခြုံတဲ့စစ်မှန်တဲ့အခွင့်အလမ်းတွေကိုကျွန်တော်တို့ကစဉ်းစားရပါ
ကာစာဒေသဒိုင်ပွဲတွေကြားမှာတော့ရာဖာမြို့အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင်းပျက်စီးသွားတာတွေကိုပါလက်စတိုင်းတွေမျက်ဝါးထင်ထင်တွေ့မြင်နေရပါတယ်အစ္စရေးဘက်ကဂျေဘီကနေထိုးစစ်ဆင်လာမှာကိုလည်းကြိုပြီးတော့ပြင်ဆင်ထားကြပါတယ်စစ်အတွင်းမှာပါလက်စတိုင်းပြည်သူ 28,000 လောက်သေဆုံးခဲ့ရတယ်လို့ဟာမတ်စ်အဖွဲ့ရဲ့ဂါဇာကျွမ်းမရီဝန်ကြီးဌာနကပြောပါတယ်ဒေတာအတွင်းဂါဇာရဲ့ဒုတိယအကြီးဆုံးနာဆာစီယုံဟာဘာမှကုလို့မရတဲ့အခြေအနေဖြစ်သွားပြီလို့ကုလသမဂ္ဂရာရှိတွေကပြောပါတယ်။ဒီနေ့ကဂါဇာမြောက်ဖက်ဆုံးချမ်ပလီယာဒုက္ခသည်စခန်းမှာနေထိုင်သူတွေစီးပွားနဲ့စံတရိတ်ခံမလွန်လောက်တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။ဒေသခံတွေကအခုလိုပြောပါတယ
်ကူးဆွမြန်တဲ့ယောဂတွေတခြားယောဂတွေဂါဇာမြောက်ပိုင်းဆေးဝါးမရှိတဲ့နေရာတွေမှာပြန့်နှံ့နေပါတယ်တကယ်လို့ဆေးရှိတယ်ဆိုရင်လည်းပါလက်စတိုင်းပြည်သူတွေတတ်နိုင်တဲ့လိုက်ဝယ်နိုင်တဲ့အနေအထားမရှိတော့ပါဘူ
းဂါဇာဒေသအစ္စရေးရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒီသတင်းဘက်ကအာဖရိကသမဂ္ဂနိုင်ငံများထိပ်သီးညီလာခံမှာဝေဖန်တာတွေပုံပြီးကြားရပါတယ်လာမယ့်သတင်းဘက်တွေအတွင်းအယ်ဂျီးရီးယားနိုင်ငံကဂါဇာဒေသပြည်ခက်ရစဲရေးတောင်းဆိုမဲ့အစည်းအဝေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအဆိုပြုပါလိမ့်မယ်ဒီအဆိုပြုချက်ကိုအမေရိကန်ပြည်ထောင်စုဘက်ကတော့ကန့်ကွက်ပြီးသားပါအမေရိကန်ပြည်ထောင်စုကသတင်းဘက်6ဘက်ကြောင့်ပြည်ခက်ရစဲရေးပါဝင်အကြမ်းဖက်သမားတွေဖမ်းဆီးသွားတဲ့တရားခံတွေပြန်လည်လွတ်မြောက်ရေးလက်တွဲဘက်နိုင်ငံတွေနဲ့ဆောင်ရွက်နေပြီးအယ်ဂျီးရီးယားနိုင်ငံရဲ့အဆိုပြုချက်ကအမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းချက်တွေကိုမျက်ကွယ်ပြုပြီးတခြားရွေးချယ်စရာနည်းလမ်းတွေကိုအဘိထောက်ခံသူလို့ဖြစ်နေတဲ့ဆိုပြီးအမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်ထားတာကိုကြောက်ပါခင်ဗျာ
စလိုဗီးနီးယားနိုင်ငံရဲ့မြို့တော်လူဗျာနာကိုနဂါးမြို့တော်လို့တင်စာပြောကြပါတယ်။တချင်းကနဂါးတွေရှိခဲ့တယ်လို့ပြောကြတဲ့မြို့စီကိုမတ်စုမြတ်မွန်နဲ့ကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင
်။တရုတ်နိုင်ငံအပါအဝင်အာရှနိုင်ငံတွေမှာနဂါးဟာခိုင်မာအားကောင်းအာဏာရှိတယ်လို့ယုံကြည်ထားကြပြီးနဂါးရုပ်တွေကိုအထူးတလဲထွင်းထူအလှဆင်ကြလေရှိပါတယ်။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ Slovenia နိုင်ငံကလူဗျာနာမြို့တော်ကတော့နဂါးတွေရှိခဲ့တဲ့မြို့လို့ပြောကြပါတယ်။ဒါကြောင့်နဂါးမြို့လို့ရည်ညွှန်းပြောကြလေရှိပါတယ်။အင်မတန်ဆိုးတဲ့နဂါးကြီးတစ်ကောင်ကိုတုံ့တင်နိုင်ခဲ့တဲ့ Greek တရေကောင် Jason ကလူဗျာနာမြို့ကိုတီထောင်ခဲ့တာဆိုတဲ့အထိဒဏ္ဍာရီတွေရှိပါတယ်။ဒါကြောင့်လဲတမျိုးလုံးနေရာအနှံ့နဂါးရုပ်တွေကိုအထိတ်အမှတ်လုပ်ထားတာတွေ့ရမှာဖြစ်ပါတယ်။မြို့ရဲ့အထင်ကရနေရာတစ်ခုဖြစ်တဲ့တံတားကို Dragon Bridgeနဂါးတံတားလို့နာမည်ပေးထားပြီးတော့တံတားထောင်၄ဘက်မှာနဂါးကြီးတွေကစောင့်ကြပ်နေတယ်လို့ရုပ်ထုကြီးတွေကိုလုပ်ထားပါတယ်။လူပြာနာမျိုးတော်ကိုစားပြုအမှတ်တံဆိပ်နဲ့အလံမှာဆိုရင်လဲခိုင်မာမှုရဲစွမ်းတတ္တိရှိမှုတွေကိုကိုစားပြုတဲ့နဂါးပုံကိုထည့်သွင်းထားပါတယ်။တချိန်လုံးကဥရောပမှာရိုမန်ကက်သလစ်ဘာသာလွှမ်းမိုးခဲ့တာနဲ့အတူအဲ့ဒီနိုင်ငံတွေမှာဆိုရင်လဲသူတော်စင်စိန့်ဂျော့ချ်ကနဂါးကြီးတစ်ကောင်ကိုတုတ်တင်နိုင်ခဲ့ပုံတွေကိုရှေးဟောင်းစာပေတွေပကြီးတွေမှာမြင်တွေ့ရလေရှိပါတယ်။ဒါပေမဲ့လူဗျာနာမျိုးမှာတော့ Greek တရေကောင် Jason ကအင်မတန်ဆိုးတဲ့နဂါးကြီးကိုရှင်းလင်းပစ်ခဲ့ပြီးအခုလူဗျာနာဖြစ်နေတဲ့မျိုးကိုတီးခဲ့တာလို့ယုံကြည်ထားကြလို့နဂါးကိုအမှတ်အသားလုပ်ထားတာဖြစ်တယ်လို့လူဗျာနာမျိုးပြလိုက်မှုကရှင်းပြပါတယ
် Saint George is a saint who killed a dragon with spear
သူတော်စင် George ကနဂါးကြီးကိုလှန်ချုံနဲ့တတ်ခဲ့သူဖြစ်ပါတယ်ဒါကြောင့်ဥရောပမြို့တော်တော်များများမှာကက်သလစ်သူတော်စင် George ကိုဂုဏ်ပြုထားတဲ့နဂါးရုပ်သင်္ကေတတွေမြင်တွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လူဗျာနာမြို့မှာတော့နဂါးနဲ့ပတ်သက်တဲ့ဆက်နွယ်မှုသင်္ကေတတွေကိုတော်တော်လေးများပါတယ်။မြို့ကိုကိုစားပြုတဲ့အမှတ်အသားတစ်စိမ့်မှာလည်းနဂါးရုပ်ပါပါတယ်။အာဇာသင်းတော်တော်များများရဲ့အမှတ်တစ်စိမ့်တွေမှာလည်းနဂါးရုပ်ပါပါတယ်။ဟိုးရင်ကရောဒီနေ့အထီးထုတ်လုပ်နေတဲ့ဂုဏ်ပစ္စည်းအမှတ်တစ်စိမ့်တွေမှာလည်းနဂါးရုပ်ကိုထင်သာမြင်သာဖြစ်အောင်ထည့်ထားကြပါတယ်။
နဂါးမျိုးတော်လို့တင်စားခေါ်ကြတဲ့အတွက်ကဘာလက်ခီးတဲ့တွေအိမ်ပြန်လက်ဆောင်အမှတ်တရအယောင်ဆိုင်တွေမှာလည်းနဂါးရုပ်ပါတဲ့ပစ္စည်းတွေကနေရာယူထားတာပါလူဗျာနာမျိုးတော်ပြလိုက်ထင်မှာတော့နဂါးနဲ့ဆက်ဆက်နေတဲ့ရှေးဟောင်းသမိုင်းအထောက်အထားတွေကိုပြသထားပါတယ်ဒီဒေသနဲ့ဆိုင်တဲ့ Slavic ဒဏ္ဍာရီတွေထဲမှာဒေသခံတွေကိုတပ်ဖြတ်နှောက်ယှက်နေတဲ့နဂါးကြီးကိုသီရဲကောင်းတစ်ယောက်ကတုတ်တင်တပ်ဖြတ်ခဲ့တယ်လို့ဖော်ပြထားပါတယ်Greek Danae တချို့ထဲမှာတော့ရွှေအစင်းရှိတဲ့သိုးတရေကိုအရာခိုးယူနိုင်ခဲ့တဲ့ Greek တရေကောင် Jason နဲ့သူ့ရဲ့အပေါင်းပါသူရဲကောင်းတွေအိမ်ပြန်လမ်းမှာဒီနေရာကိုရောက်လာကြချင်းဒီမှာချက်စားနေတဲ့နဂါးကြီးကိုရှင်းလင်းပြီးတော့မြို့တည်ခဲ့တယ်လို့ပြောထားကြပါဗျာ မြို့သမိုင်းပြားလိုက်ထဲမှာတော့ရှေးခါတွေကငကားနဲ့ပတ်သက်တဲ့သင်္ကေတတွေအသုံးပြခဲ့ကြတဲ့အထောက်အထားတွေကိုမြင်တွေ့ရပါတယ
် Well the story says that when the Argonauts traveled with the golden fleece home
ရွှေရောင်တိုးတရေရလာကြတဲ့ Greek သူရဲကောင်းတွေအိမ်ပြန်ကြရင်ကနေဒီနေရာရောက်လာကြတာလို့ဒဏ္ဍာရီထဲမှာပြောထားပါတယ်အခုလူပြာနာမြို့ဖြစ်နေတဲ့နေရာကိုရောက်လာကြပြီယောမမျိုးဟောင်းဖြစ်တဲ့အီမိုနာမျိုးကိုကူညီတည်ထောင်ခဲ့ကြပါတယ်။ဒါပေမဲ့အီမိုနာမျိုးမတည်ခင်အနာကစိတ်မြေမှာနေနေတဲ့ငကားကြီးကိုအရင်တက်ပြီးတော့ရှင်းခဲ့ရပါတယ်။ဒါကြောင့်ကြောက်စရာကောင်းတဲ့ငကားတရဝါကြီးကိုဂရီသူရဲကောင်းဂျေဆင်ကသူ့ကိုယ်တိုင်တက်ခဲ့တာလို့ယာဇဝင်တင်နေတာဖြစ်ပါတယ်။နဂါးရီနဲ့လူပြာနာမျိုးဆက်ဆက်နေတယ်ဆိုတဲ့ဇာလန်တွေက18ရာစုဘရော့ခစ်ထဲကစခဲ့တာဖြစ်နိုင်တယ်လို့သူကပြောပြပါဗျ။ဒေသခံဒဏ္ဍာရီဇာလန်တွေနဲ့ရှေဟောင်ဂရိဒဏ္ဍာရီတွေပေါင်းဆက်ပြီးတော့နဂါးဇာလန်ဖြစ်လာတာဖြစ်နိုင်တယ်လို့လည်းပြလိုက်မှုကရှင်းပြပါဗျ
။ The first time that we encounter a written record of this legend that is
လူပြာနာမှာနဂါးကြီးနဲ့ဂရိသူရဲကောင်းတွေအကြောင်းရေးထားတဲ့ဒဏ္ဍာရီသမိုင်းကိုပထမဆုံးတွေ့ရှိခဲ့တာက18ရာစုကဖြစ်ပါတယ်။အဲ့ဒီခေတ်ကလူပြာနာမျိုးရဲ့ပညာရှိတွေကရှေးဟောင်းမှတ်တမ်းနှစ်ခုကိုတွေ့ရှိခဲ့ကြတာပါ။ဂျေဆင်နဲ့သူ့နောက်လိုက်သူရဲကောင်းတွေကရှေးဟောင်းအီမိုနာယောမမျိုးဟောင်းကိုဘယ်လိုတိဆောက်ခဲ့ကြသလဲဆိုတာကိုယောမစာရေးဆရာနှစ်ယောက်600စုလောက်ကနေရေးထားခဲ့တဲ့မှတ်တမ်းတွေကိုတွေ့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီယောမဒဏ္ဍာရီတွေကနဂါးကြီးအကြောင်းကဒီဒေသမှာတည်ထားကြတဲ့ဆလာဗတ်ဒဏ္ဍာရီထဲမှာပါတဲ့လူပြာနာကနဂါးကြီးအကြောင်းနဲ့သွားတူနေတာကိုတွေ့ရပါတယ် ။တချိန်ကဒီနေရာမှာနဂါးတွေအချင်းလဲချက်ဆားခဲ့တယ်လို့ဒေသခံတွေယုံကြည်နေကြတဲ့လူပြာနာမျိုးမှာတရုတ်နဂါး Chinese Dragon ဆိုတဲ့နာမည်နဲ့တရုတ်စားတောက်ဆိုင်လဲရှိပါတယ်။ဒီဆိုင်ကတော့လူပြာနာမျိုးကနဂါးနဲ့မဆိုင်ပဲတရုတ်ဒဏ္ဍာရီတွေကနဂါးတွေကိုအစွဲပြုနာမည်ပေးထားတဲ့ဆိုင်ဖြစ်ပါတယ်။နဂါးမျိုးမှာတရုတ်နဂါးလို့နာမည်ပေးထားရတဲ့အကြောင်းဆိုင်ရှင်ကအခုလိုရှင်းပြပါဗျ။
Visto smo размишляли на тем тут керимата из значимости. Visto
Кайма Агаоче ਦੇ ကံကောင်းခြင်းတွေယူဆောင်လာတယ်လို့အတိတ်ပဲရတာမို့ကျမတို့စားတောက်ဆိုင်ကိုတရုတ်နဂါးလို့နာမည်ပေးထားတာဖြစ်ပါတယ်။တရုတ်ပြက္ခဒိနယ်မှာတခုပါတဲ့နဂါးနှစ်ထဲရောက်လာတဲ့2024ခုနှစ်ဟာထူးခြားကံကောင်းတဲ့နှစ်ဖြစ်မယ်လို့လည်းတရုတ်လူမျိုးလင်းရှောင်းကယုံကြည်ထားပါတယ
်။ Smiles of Samme Pomino Mista Deva Tradicionali Kitaiski Budovini
တရုတ်သမိုင်းတည်းရည်ကျေးမှုမှာနဂါးဟာတိတ်အရေးပါတာမို့တရုတ်ရိုးရာအယူအဆဆိုရင်နဂါးနှစ်ကတိတ်ထူးကြပါတယ်။တရုတ်အင်ပါယာသမိုင်းမှာလည်းနဂါးဟာထူးခြားအရေးပါပါတယ်။နဂါးဆိုရင်အာဏာနဲ့ကံကောင်းခြင်းကိုကိုးစားပြုတယ်လို့ယုံကြည်ကြပါတယ် တရုတ်ပြက္ခဒိအရနဂါးနှစ်ရောက်လို့ဝမ်းသာနေကြချင်းတရုတ်နိုင်ငံနဲ့မိုင်ပေါင်းများစွာဝေးတဲ့ဥရောပတိုက်အလဲပိုင်းကဆလိုဗေးနီးယားနိုင်ငံမှာတော့အရင်တည်းကနဂါးနဲ့ပတ်သက်တဲ့သင်္ကေတတွေကိုလူပြာနာမျိုးတော်မှနေရာအနှံ့တွေ့ရပါတယ်နိုင်ငံထွက်ကုန်ပစ္စည်းတွေအမှတ်တံဆိပ်တွေမှာကစားလို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမြို့ရဲကအစာအုပ်တွေမှာနဂါးရုပ်တွေကိုထည့်သွင်းပုံဖော်ထားကြပါတယ်ဆောင်းရာသီရောက်တိုင်းမှာလည်းနဂါးပွဲတော်ဆိုပြီးတော့နှစ်တိုင်းကျင်းပကြလေးရှိပါတယ်ရှင်ကျွန်မ
VOA season နေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ဣသရေလ်ဟမတ်စစ်ပွဲမှာလူသားချင်းစာနာထောက်ထားမှုအတွက်ချက်ချင်းအပြစ်ခံရက်စဲဖို့တောင်းဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုအမေရိကန်ကအင်ကာနီမှာဗီတိုအာဏာသုံးပေးချလိုက်ပါတယ်။တရားခံလွတ်မြောက်ရေးဆွေးနွေးပွဲတွေကိုဒီဆုံးဖြတ်ချက်ကအနှောက်အယှက်ပေးလိမ့်မယ်လို့အမေရိကန်ကအကြောင်းပြထားပါတယ်။အမေရိကန်သမ္မတအင်ဖီရိုရဲ့ပေါင်းဆက်ညှိနှိုင်းရေးတန်တမန်ဟာဒီသတင်းပတ်ခီးစင်မှာဟာမတ်စ်ဖမ်းထားတဲ့တရားခံရေးနဲ့ရာဖာမြို့ထိုးစစ်နဲ့ပတ်သက်လို့အစ္စရေးစီကအာမခံချက်ရရှိအောင်ဆောင်ရွက်လိမ့်မယ်လို့အင်ဖီရိုကအင်ကာနီမှာပြောပါတယ်။အင်ကာနီနဲ့ဗုဒ္ဓဘာသာထွေမှာဤချင်းနဲ့အစ္စရေးမှာအရှိအလယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာပေါင်းဆက်ညှိနှိုင်းရေးမှူးမစ္စတာဘရက်မက်ကက်ကဆွေးနွေးမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောဆိုထားပါတယ်။တရားခံဆိုင်ရာသဘောတူညီချက်အတွက်ဆွေးနွေးမှာဖြစ်တယ်လို့ဂျွန်ကာဘီကပြောပါတယ်ရှင်။အာကာသရဲကိုနျူကလ িয়ার လက်နက်တွေပို့တာစန့်ကျင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်ကာနီမှာပြောဆိုလိုက်ပြီးအာကာသအခြေစိုက်ဂျေရုဖြစ်လက်နက်ရုရှားကလုပ်နေတယ်ဆိုတဲ့အမေရိကန်ရဲ့ဆွတ်ဆွဲချက်ကိုပယ်ချလိုက်ပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါမင်္ဂလာရှိတဲ့နေ့တူးနေ့မြတ်ဖြစ်ကြပါစေရှင်။